Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းကရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်ဆောင်းရာသီကာလမီတာလှိုင်းအပြောင်းလဲခြိုရှိနေတယ်ဆိုတာကိုလည်းအသိပေးပါရစေလိုင်းတိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905ရောကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တန့်ရောက်တဲ့နေ့ကိုမက်အင်ဂျင်နိုင်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ရက်ပိုင်းမဲ့လူရောတဲ့အမေရိကန်ရွေးကောက်ပွဲကပြိုင်ဆိုင်မှုတွေပြင်းထန်နေပါတယ်ပြည်ပခါတွေဆက်ဖြစ်နေရင်လူရုရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီပီရှော့ကပြောသွားပါတယ်တန်မကြီးဦးကျော်မိုးထွန်းကလည်းဆေးအာဏာရှင်စနစ်ကသာပြည်ပခါရဲ့ဈေးမြင့်ဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှာတုံ့ပြန်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပြောပြပေးပါမယ်
ရခိုင်မြောက်ပိုင်းမှာနောက်ဆုံးလက်ကျန်စစ်ဌာနချုပ်ဖြစ်တဲ့နာမခ9ကိုတင်ပိုက်နိုင်ရေးအရခတ်တတော် AA ကအပြင်းထန်ထိုးစစ်ဆင်နေတဲ့အခြေအနေနဲ့ပတ်သက်လို့ AA ပြောခွင့်ရခိုင်ဒုက္ခက
ဒီမောင်တို့မြို့မှာတော့ဒီအကြံဖက်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်နာခခ9အဲ့ဒီဒီနေချောင်းဆောင်ဌာနချုပ်ကိုကျွန်တော်တို့ဘက်ကနေပြီးတော့အလုံးစုံတင်ပိုက်နိုင်ဖို့အတွက်ဆက်လက်ပြီးတော့ဒါထိုးစစ်
ခန္ဓုခါက VOE ကိုပြောသွားတာပါတရင်စီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါလေးချောင်းစစ်ကောင်စီရဲ့နောက်ထပ်လေးချောင်းတိုက်ခိုက်မှုကြောင့်နောက်ချိုမှာစစ်တုံးပန်း၄ဦးတေဆုံးခဲ့တဲ့တရင်ပေပိုချက်ချင်းပြည်နယ်မှာစစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေဘလောက်ထိဆိုးရွားနေတယ်လဲဆိုတာနဲ့ပတ်သက်လို့ချင်းလူခွင့်ရေးဖွဲ့ရဲ့အစီရင်ခံစာနောက်ပိုင်းမှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီမျိုးဆက်နဲ့အားကစားတဲ့စတဲ့အပတ်စဉ်ခဏတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့အတူပြောပြမှာပ
ါအမေရိကန်မှာရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းသာလိုတော့တဲ့ချိန်မှာသမ္မတလောင်းနေဖြစ်ကြတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်စ်နဲ့သမ္မတလောင်းသမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာတွန်းအားပေးမဲဆွယ်စည်းရုံးမှုတွေလုပ်နေကြပါတယ်။ပြိုင်ဆိုင်မှုပြင်းထန်မဲ့ပြည်နယ်ခုနှစ်ခုတွေကတစ်ခုဖြစ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာ Republican သမ္မတလောင်းထရန့်ကမဲဆွယ်ပွဲတွေကျင်းပခဲ့သလို Democratic Party ကိုယ်စားလှယ်လောင်းဖြစ်တဲ့ Harris ကတော့အင်ဖြူရော်နဲ့မလှမ်းမကမ်း Washington DC မှာမနေ့ညနေပိုင်းကမိခွန်းတွေပြောခဲ့ပါတယ်။ဒုသမ္မတ Harris ရဲ့မိခွန်းထဲမှာတော့သမ္မတဖြစ်တဲ့အခါလုပ်ရမယ့်ကိစ္စတွေကိုစည်းရင်းပြုစုပြီးတော့လူမှုဘဝတိုးတက်ရေးအတွက်လှုပ်ဆောင်မယ်လို့ဂရုပြုခဲ့တဲ့တစ်ချိန်တည်းမှာပဲ Trump ကတော့သူ့ကိုယ်သူသာအာရုံစိုက်ပြီးတော့သမ္မတတက်တန်းတစ်ကိုရန်သူစည်းရင်းနဲ့စတင်မှုပြင်ဆင်နေတယ်လို့ဝေဖန်ခဲ့ပါတယ်။မနေ့ကဒုသမ္မတ Harris မိခွန်းပြောခဲ့တဲ့နေရာကတော့2022ခုနှစ်ဇန်နဝါရီလတုန်းကသမ္မတဟောင်း Trump ကသူ့ရဲ့ထောက်ခံသူတွေကိုမိခွန်းပြောခဲ့တဲ့နေရာလည်းဖြစ်ပါတယ်။စစ်တမ်းတွေရတော့ပြိုင်ဆိုင်မှုပြင်းထန်တဲ့ပြည်နယ်တွေမှာသမ္မတဟောင်း Trump နဲ့ဒုသမ္မတ Harris တို့တစ်ဖက်နဲ့တစ်ဖက်အသာတိတ်မရကြဘဲနဲ့ပြိုင်ဆိုင်မှုပြင်းထန်နေတာကိုတွေ့ရပါတယ်။ Florida တက္ကသိုလ်ရဲ့ရွေးကောက်ပွဲစစ်တမ်းတွေအရဆိုရင်တော့လာမယ့်အင်ကာနေ့မှာလုပ်မယ့်ရွေးကောက်ပွဲမတိုင်ခင်မှာမဲဆန္ဒရှင်49တန်းလောက်ကကြိုတင်မဲတွေပေးထားပြီးကြပြီဖြစ်ပါတယ်ရှင်။
American စီးပွားရေးဟာဗန်တိုးနှုံးတွေမြင့်နေစေဖြစ်ပေမဲ့လေဝယ်ယူစားသုံးသူတွေရဲ့ဝယ်လိုအားတွေကြောင့်ပြီးခဲ့တဲ့ဗန်နာရီ3လပတ်အတွင်းမှာဆက်လက်အားကောင်းနိုင်တယ်လို့စီးပွားရေးစစ်တမ်းတစ်ခုကခန့်မှန်းလိုက်ပါတယ်။ဇူလိုင်လကနေစက်တင်ဘာလအထိ3လပတ်မှာစီးပွားရေးတိုးတက်မှုနှုန်း GDP 1.6 ရာခိုင်နှုန်းထိရှိခဲ့ပြီးတော့ဆက်လက်တိုးတက်နိုင်ကြောင်း Fed Set ကစီးပွားရေးအချက်လက်စုဆောင်းမှုအဖွဲ့စစ်တမ်းကခန့်မှန်းထားတာပါ။ဒါပေမဲ့ဒီနှစ် April နဲ့ June လကြာ3လတာကာလအတွင်းမှာ GDP 300ခိုင်နှုန်းထိတိုးတက်လာခဲ့တာဖြစ်ပြီးတော့အခုအခါအနည်းငယ်ပြန်ကျသွားပေမဲ့စီးပွားရေးဆက်ပြီးခိုင်မာအားကောင်းနေတာကိုပြနေတယ်လို့ဒီစစ်တမ်းမှာဆက်လက်ဖော်ပြခဲ့ပါတယ်။ American သမ္မတရွေးကောက်ပွဲတွေမတိုင်ခင်နောက်ဆုံးထွက်လာတဲ့စစ်တမ်းဟာစီးပွားရေးအားကောင်းတဲ့လက္ခဏာကိုပြသရာရောက်တယ်လို့လည်းစီးပွားရေးသုံးသပ်သူတွေကပြောပါတယ်ရှင်။
လက်နော်ရှိပိုင်းဘခါတောင်ကြားဒေသမှာဟစ်ပိုလာတွေကိုပိတ်မှတ်ထားပြီးတော့စစ်စင်တိုက်ခိုက်မှာဖြစ်တဲ့အတွက်ဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းကြဖို့ဒီကနေ့ပဲအစ္စရေးစစ်တပ်ကသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဘာလဗတ်အင်ဘော်ဒေးနဲ့ဒေါရစ်ဒေသတွေမှာရှိတဲ့ဒေသခံတွေက ဘေးလွတ်ရာထွက်ခွာကြဖို့အစ္စရေးစစ်တပ်ပြောခွင့်ရကပြောဆိုခဲ့တာပါ။အစ္စရေးလေဗနွန်နယ်စပ်ကနေဟစ်စ်ဘိုလာတွေကိုတိုက်ထုတ်ဖို့ရည်မှန်းထားတယ်လို့အစ္စရေးကပြောဆိုထားတဲ့စစ်စင်ရေးတွေမှာမကြာခဏအခုလိုသတိပေးချက်တွေထုတ်ပြန်ပြီးနောက်ဆက်တွဲလေကြောင်းတိုက်ခိုက်မှုတွေလည်းလှုပ်လေ့ရှိပါတယ်။အလားတူပုံစံမျိုးအစ္စရေးစစ်တပ်ကဂါဇာဒေသကဟားမတ်စစ်တွေနဲ့စစ်ပွဲတွေမှာလည်းတုံ့လေ့ရှိပါတယ်။ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေကတော့ဘေးလွတ်ရာပြောင်းရွှေ့ဖို့အမိန့်ကိုလိုက်နာဖို့အရက်သားတွေအနေနဲ့ပြင်ဆင်ချိန်မရှိကြသလိုစစ်ပွဲတွေကြားမှာလုံခြုံတဲ့နေရာလည်းမရှိဘူးလို့ဝေဖန်ထားကြပါတယ်ရှင်
။ရုရှားရဲ့ drone တိုက်ခိုက်မှုတစ်ခုကြောင့်မိန်းကလေးငယ်တအူးအပါအဝင်လူ6ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ယူကရိန်းကပြောပါတယ်။ drone ဖြတ်စည်းတွေပြုတ်ကြရာကထိခိုက်ဒဏ်ရာရသူတွေထဲမှာအသက်17နှစ်အရွယ်မိန်းကလေးငယ်လည်းပါဝင်တယ်လို့ Kiev မြို့တော်ဝန်ဗက်တလီကစ်ချိုကိုက Telegram လူမှုကွန်ရက်မှာဒီကနေ့ပြောလိုက်ပါတယ်။ Kiev မြို့တော်ရဲ့စစ်ဖက်ဆိုင်ရာစီမံအုပ်ချုပ်ရေးအကြီးအကဲ Shafi Pop ကတော့မြို့တော်ကိုနေရာပေါင်းစုံကဝင်လာတဲ့ drone တွေကို Ukraine လေကြောင်းရန်ကာကွယ်ရေးအဖွဲ့ကကြားဖြတ်ထက်စီးနိုင်ခဲ့တယ်လို့ဆိုပါတယ်။ Ukraine တနိုင်ငံလုံးကိုပစ်ခံရတဲ့ဒီ Russia drone စုစုပေါင်း62ခုတည်းကတဝက်ကျော်ဖြစ်တဲ့33ခုကိုလေကြောင်းရန်ကာကွယ်ရေးကပစ်ချနိုင်ခဲ့တယ်လို့လည်း Ukraine စစ်တပ်ကနေပြီးတော့ဒီကနေ့ပဲပြောပါတယ်ရှင်
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဗုဒ္ဓညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာပြည်ပခန့်နဲ့လက်နက်ကင်တိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုရင်လူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်တဲ့ Julie Bishop ကမနေ့ကလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံတက်တရာကော်မတီမှာပြောလိုက်ပါတယ်
။ Myanmar actors must move beyond the current zero-sum mentality. There can be little progress on addressing the needs of the people while armed
conflict continues. မြန်မာပြည်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအနေနဲ့ရှုံးနိုင်အပိသက်အပြက်ဖြက်ရေးဆိုတဲ့စိတ်တမ်းနဲ့လုံနေတာတွေကိုဆွန့်လွတ်ပြီးလက်ရှိအခြေအနေကိုကြော်လွှားဖို့လိုတယ်လို့လည်းအထူးတန်တမန်ဂျူလီဘစ်ရှော့ကပြောသွားပါတယ်။အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တခုရီးသောနီလန်ဟာပြန်လည်တင့်မြဲရေးအတွက်လမ်းဖွင့်ပေးဖို့လိုတယ်လို့လည်းအထွေထွေညီလာခံတက်တရာကော်မတီမိန်ကွန်းမှာထည့်သွင်းပြောဆိုထားတာပါ။ဒါဟာမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်သူတာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်အဖြစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့တက်တရာကော်မတီမှာမိန်ကွန်းပြောခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကျက်တဲဟာအရင်ကတခါမှမကြုံဘူးတဲ့အခြေအနေဖြစ်တယ်ဆိုတာကိုပြည်ပခန့်မှာပါဝင်နေသူတွေအားလုံးလက်ခံဖို့လိုတယ်လို့လည်းသူကပြောထားပါဗျ။မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်တာဝန်ယူပြီးတဲ့နောက်နေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တယ်လို့တိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်နိုင်ငံရေးပါတီကိုယ်စားလှယ်တွေကိုလည်းတီးခြားတွေ့ဆုံခဲ့တဲ့အကြောင်းလဲမနေ့ကအထွေထွေညီလာခံမှာပြောဆိုသွားပါတယ်ရှင်။
မြန်မာရေးဆွေးနွေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်နောက်တစ်ကြိမ်မြန်မာနိုင်ငံကိုထပ်သွားမယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့ခီးစဉ်တွင်မှမြန်မာစစ်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပြီးနောက်ထပ်ပြန်သွားမှာဖြစ်တယ်လို့ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘီရှော့ပ်ကကုလသမဂ္ဂအထွေထွေညီလာခံမှာပဲမနေ့ကပြောလိုက်တာပါ။ဒီညီလာခံရဲ့တတိယကော်မတီအစီရင်ခံစာမှာလဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ပထမဆုံးတွေ့ဆုံခဲ့တဲ့ဂျူလီဘီရှော့ဟာ Energy မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင် NUG မျိုးသားညီညွတ်ရေးအစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့ကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။လူခွင့်ရေးဆိုင်ရာကိစ္စတွေကိုအဓိကပြောတဲ့ဒီတတိယကော်မတီမှာ Australia နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ Bishop ကစစ်ကောင်စီခေါင်းဆောင်နဲ့ဘယ်နှစ်တွေ့ခဲ့တာလဲထုတ်ဖော်မပြောခဲ့ပေမဲ့ဒီလလယ်ပိုင်းကနေပြည်တော်မှာသွားတွေ့ခဲ့တာလို့နှိဆက်သူတွေက VOA ကိုပြောပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကိုလွန်ခဲ့တဲ့2လဩဂုတ်လတုန်းကလည်းဂျူလီBishop ကဘေကျင်းမြို့တော်မှာသွားတွေ့ခဲ့ပြီးဒီလာဆန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမှာပြုလုပ်တဲ့မြန်မာအရေးအလွတ်သဘောဆွေးနွေးပွဲမှာလည်းမြန်မာအတိုက်ခံတွေနဲ့တွေ့ဆုံခဲ့ပါရဲ့ရှင်
မြန်မာနိုင်ငံရဲ့ပြည်ပခါရဲ့ဇင်းမြစ်ဟာစစ်အာဏာရှင်စနစ်ဖြစ်ပြီးတော့တရမဝင်အာဏာသိမ်းထားတာစစ်တပ်ရဲ့ပြစ်မှုကျူးလွန်တာမှန်သမျှကိုအရေးယူတာမျိုးမရှိဘဲနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားတာတွေကြောင့်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကမနေ့ကလုပ်တဲ့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်တရကော်မတီအစည်းအဝေးမှာပြောသွားပါတယ်
We cannot therefore resolve the current political and humanitarian crisis unfolding in Myanmar without addressing the root cause. In this case, it is the military.
စစ်အာဏာရှင်စနစ်ဆက်ရှိနေတဲ့ပြည်ထောင်စုဇင်းမြစ်ကိုမဖြေရှင်းမဲ့နဲ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးနဲ့လူသားချင်းစာနာမှုအကျပ်အတည်းတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းမြန်မာအရေးအပြန်အလှန်ဆွေးနွေးမှုအစည်းအဝေးမှာတန်မကြီးဦးကျော်မိုးထွန်းကပြောသွားပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့စစ်ကောင်စီကိုဆက်လက်ထောက်ခံအားပေးနေတာကိုကန့်ကွက်တဲ့တစ်ချိန်တည်းမှာလက်နက်ခဲယံနှမျိုးအသုံးပြုနိုင်တဲ့ပစ္စည်းတွေနဲ့ဆက်ဆက်နည်းပညာတွေကိုစစ်ကောင်စီကိုပံ့ပိုးပေးနေတာဟာဘလို့စိတ်အခြေခံနဲ့ပံ့ပိုးပေးနေတယ်ဆိုတာကိုမေးခွန်းထုတ်လို့တဲ့အကြောင်းလဲတန်မကြီးဦးကျော်မိုးထွန်းကပြောခဲ့ပါတယ်မြန်မာစစ်တပ်ဟာအယက်သားပြည်သူတွေပေါ်လေးချောင်းကနေဘုံကျဲတိုက်ခိုက်တာကြေးရွာတွေကိုမိရှုဖျက်ဆီးတာလူတွေအစုလိုက်အပြုံလိုက်တက်ဖြတ်တာမတရားဖမ်းဆီးချုပ်နှောင်တာညှဉ်းပန်းနှိပ်စက်တာတွေကလည်းရာဇဝတ်မှုတွေကိုကျွလွန်နေတဲ့အကြောင်းတွေကိုလည်းတန်မကြီးကထောက်ပြခဲ့ပါတယ်ရှင
်မြန်မာနိုင်ငံအတွင်းကအွန်လိုင်းရာဇဝတ်လုပ်ငန်းတွေမှာအတင်းအဓမ္မစေခိုင်းခံနေရတဲ့နိုင်ငံဆောင်ကလူပေါင်းတရားကျော်ကိုကယ်တင်ဖို့ကြိုးပမ်းနေတယ်လို့ထိုင်းနိုင်ငံကပြောပါတယ်နိုင်ငံပေါင်း9နိုင်ငံကလူပေါင်း130ကိုကယ်တင်ဖို့ကြိုးပမ်းနေတဲ့အကြောင်းထိုင်းလူမှုဒီလူကုန်ကူးမှုတိုက်ဖျက်ရေးအရာရှိချုပ်ဗိုလ်ချုပ်ဆရက်ကွမ်ကွဆိုဖာကမနေ့ကပြောဆိုတာကိုဘန်ကောက်ပို့သတင်းစာကဖော်ပြခဲ့တာပါမြန်မာနိုင်ငံဘက်မှာရှိတဲ့တရုတ်မာဖီးယားဂိုင်းတွေနဲ့အွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေလက်ထဲမှာနိုင်ငံဆောင်ကအတင်းအဓမ္မအလုပ်စေခိုင်းခံရသူတွေရောက်ရှိနေတာကြောင့်ကယ်တင်ပေးဖို့လူကုန်ကူးခံရသူတွေထောက်ပံ့ရေးထိုင်းရက်ဖက်အဖွဲ့အစည်းကွန်ရက်ကထိုင်းဝင်ကြီးချုပ်နဲ့တက်ဆိုင်ရာစီကိုစာရေးသားပေးပို့ခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံသား36ရက်နဲ့မော်ရိုကိုနိုင်ငံကတယောက်ဟာကရီနယ်ကြားဆောင်တပ်တွေထိမ့်ချုပ်တဲ့နယ်မြေမှာရှိနေပြီးတော့တခြားနိုင်ငံစုံကအတင်းအဓမ္မအလုပ်စေခိုင်းခံရသူ83ယောက်ကတော့ DKBA အဖွဲ့ထိမ့်ချုပ်ထားတဲ့နယ်မြေမှာရှိနေပါတယ်ရှင်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြခဲ့တာပါအခုတော့သတင်းပေးပို့ချက်တွေကိုကြည့်ကြရအောင်ပါရှင်စစ်ကောင်စီရဲ့နောက်ထပ်လေးချောင်းတိုက်ခိုက်မှုကြောင့်နောင်ချိုမှာစစ်တုံးပန်း၄ဦးသေဆုံးပြီးတော့ဒီရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့ထဲမှာတော့ပေါ့နော်ဒီပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့1320စစ်စင်ရေးတုံးကဖမ်းမိထားတဲ့စစ်တုံးပန်းတွေထိမ့်သိမ်းထားတဲ့အချုပ်ဆောင်ကိုစစ်တပ်ဘက်ကဒီကနေ့မှလည်းလေကြောင်းကနေထပ်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဗိုလ်မှူးတဦးပါဝင်၄ဦးသေဆုံးခဲ့ကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့က VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုစီသူကပြောပြမှာပါ။
တအန်းတက်ဒီအန်နယ်ထိမ့်ချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချူမြို့က1320ဒုတိယပိုင်းစစ်စင်ရေးအတွင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ဖမ်းဆီးရမိထားတဲ့စစ်တုံးပန်းတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အချုပ်ဆောင်တွေပေါ်စစ်တပ်ဘက်ကလေကြောင်းကနေနှစ်ရက်ဆက်ဘုံကျဲတိုက်ခိုက်နေတာပါ။အောက်တိုဘာ28ရက်ညနေပိုင်းမှာပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဖမ်းဆီးရမိထားတဲ့စစ်တုံးပန်းတွေထားရှိတဲ့နေရာကိုဘုံကျဲတိုက်ခိုက်မှုစစ်တုံးပန်း12ဦးသေဆုံးခဲ့ပြီးတဲ့နောက်အောက်တိုဘာ30မနက်တနင်္ဂနွေမှာလဲနောင်ချူမြို့နယ်တဲကပဲစစ်တုံးပန်းတွေထားတဲ့အချုပ်ဆောင်ကိုနောက်ထပ်ဘုံကျဲတိုက်ခိုက်ခဲ့လို့စစ်တုံးပန်း၄ဦးသေဆုံးပြီးတော့တဦးဒဏ်ရာရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကသတင်းထုတ်ပြန်လာပါတယ်။သေဆုံးတဲ့သူတွေထဲမှာဗိုလ်မှူးအဆင့်အရာရှိတဦးပါဝင်ပြီးတော့တပိတ်ချင်းစစ်စင်ရေးမှာဖမ်းဆီးခံခဲ့ရတဲ့စစ်တုံးပန်းဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြောရေးဆိုခွင့်ရှိသူကိုအော့စမွန်က VOA မြန်မာပိုင်းကိုပြောပါတယ
်။နောင်ချိုမြို့နယ်မှာရှိတဲ့ကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့အချုပ်ဆောင်နေရာကိုဒုတိယကြိမ်အိမ်လာကျဲတာဖြစ်ပါတယ်။အဲ့ချုပ်ဆောင်ကကျွန်တော်တို့တိုက်ပွဲတွင်ဖမ်းဆီးရပြီးတဲ့စစ်တုံးပန်းတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့ချုပ်ဆောင်ဖြစ်တယ်ပေါ့နော်။အဲ့တော့ဒီနေ့တည်ဆုံသွားတဲ့ဗိုလ်မှူးကကျွန်တော်တပိတ်ချင်းစစ်စင်ရေးတွေမှာကျွန်တော်တို့ဖမ်းဆီးရပြီးတဲ့အဲဗိုလ်မှူးတယောက်ဖြစ်ပါတယ်ဗျ။
အော်တိုဘာ28ရက်ဘုံကျဲတက်ခိုက်မှုမှာတော့စစ်တုံးပန်း10ဦးနဲ့စစ်ဆေးမင်းများနေသူ4ဦးတည်ဆုံခဲ့ပြီးတော့စစ်တုံးပန်း60တန်းရာရရှိခဲ့ကတည်ဆုံသူထပ်တိုးလာတာတော့မရှိပါဘူး။လက်ရှိချိန်မှာတည်ဆုံတဲ့သူတွေကိုမိသကြိုတာတွေလုပ်ပေးခဲ့ပြီးတော့တန်းရာရတဲ့စစ်တုံးပန်းတွေကိုလည်းစေကူတရာတွေလုတ်ပေးနေပါလေအခုလိုအချုပ်ဆောင်တွေနှစ်ကြိမ်ဘုံကျဲတက်ခတ်ခံရပြီးတဲ့နောက်နောက်ထပ်လေကြောင်းတက်ခတ်မှုအန္တရာယ်ကနေကာကွယ်တဲ့အစီအမံတွေလှုပ်ဆောင်နေတယ်လို့လဲပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးရဲ့ပြောဆိုခွင့်ရှိသူကိုအော့စမွန်က VOA ကိုအခုလိုဆက်ပြောပါတယ
်လက်ရှိချိန်မှာကျွန်တော်တို့ဒီခံရရတဲ့ဒီစစ်တုံးပန်းတွေကိုကျွန်တော်တို့ဟိုစေကူတပေးနေရရှိတယ်တည်ဆုံသွားတဲ့ဒီ တသုံးပန်းတွေကိုလည်းကျွန်တော်တို့ကောင်းမှုသွားတချို့ပေးနေရရှိပါတယ်။ထပ်ပြီးတော့လေကျွန်တော်တိုက်ခိုက်မှုအနေနဲ့ကာကွယ်နိုင်တဲ့အစီအမံတချို့လည်းကျွန်တော်တို့လုပ်ဆောင်နေရရှိပါတယ်ဗျ
။မနေ့ကတန်ရရတဲ့စစ်သုံးပန်း60ဝန်းကျင်မှာတော့ဒီတည်ဆုံးသူထပ်တိုးတာမရှိပါဘူးဗျ။အ
ော်တိုဘာ28ရက်ဘုံကျဲတိုက်ခိုက်မှုနဲ့ဒီကနေ့အော်တိုဘာလ30ဘုံကျဲတိုက်ခိုက်မှုတွေကြောင့်တစ်တုံညာနှစ်ခုဒုတိယပိုင်းစစ်စင်ရေးမှာဖမ်းထားတဲ့စစ်သုံးပန်းတွေနဲ့တခြားစစ်သုံးပန်းများထားရှိရာအဆောက်အုံတွေထိမှန်ခဲ့ပြီးတော့ဘုံကအချုပ်ဆောင်ပေါ်ကျခဲ့လို့သေဆုံးသူဦးရေကဘုံမူတူအပါဝင်စစ်သုံးပန်း16ဦးထိရှိလာနေပြီးတော့62ဦးဒဏ်ရာရရှိခဲ့ပါတယ်။အခုလိုနောင်ချိုအချုပ်ဆောင်ပေါ်စစ်တပ်အရာရှိတွေပါဝင်တဲ့စစ်သုံးပန်းအများအပြားသေဆုံးထိခိုက်ရတဲ့ဒီလေကြောင်းတက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
။ကိုစီတူပါရှင်ရခိုင်ပြည်နယ်ဘက်မှာတော့အန်ဂွားနယ်မောင်းတော်မြို့နယ်တွေမှာစစ်ကောင်စီနဲ့အရခတက်တော် AA ကြားမှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေတဲ့ပြင်းထန်နေတဲ့အပြင်ဒီစစ်ကောင်စီဘက်ကလေကြောင်းပစ်ခတ်မှုတွေကြောင့်အရက်သားထိခိုက်သိမ်းဆုံးမှုတွေလည်းတိုးလာနေတယ်လို့အရကတက်တော်ရဲ့ပြောခွင့်ရခိုင်ဒုခက VOE ကိုပြောပါရတယ်။ဒီကြောင်းသတင်းပေးပို့လာတော့ကိုတော့ကိုစံကျော်ကပြောပြမှာပါ
။စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမျိုးကိုအရကတက်တော် AA ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာရက်အတော်ကြာနေပြီဖြစ်တယ်လို့တိုက်ပွဲတွေဟာလည်းတောက်လျှောက်ပြင်းထန်နေတာပါ။အရခတ်တက်တော်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအလုံးစုံသိမ့်ပိုက်နိုင်ဖို့အေအေအနေနဲ့အမ်းမြို့ကိုပိတ်ဆို့ပြီးတော့စစ်ကောင်စီတက်စကန်အားလုံးကိုနေရောညပါအင်အားအလုံးအရင်နဲ့ထိုးစစ်ဆင်နေရဖြစ်တယ်လို့အရခတ်တက်တော် AA ပြောခွင့်ရခိုင်ဒုခက VOE ကိုပြောပါတယ
်ဒီအမ်းမြို့ရဲ့ဒီနောက်ဆုံးအခြေအနေကတော့ဒီအမ်းမြို့မှာအခြေစိုက်ထားတဲ့ဒီအကြမ်းဖက်စစ်ကောင်စီရဲ့တက်စကန်တွေအားလုံးနှိပါးမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိပါတယ်ဟိုကျွန်တော်တို့ဒီအရခတ်တပ်တော်ကဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအလုံးစုံသိမ့်ပိုက်ထိန်းချုပ်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့အပြင်းထန်စ조사နေပါတယ်ဒီအကြမ်းဖက်စစ်ကောင်စီဘက်ကတော့ဒီလေကြောင်းပစ်ကူလက်နက်ကြီးပစ်ကူတွေအများအများသုံးပြီးတော့မှဆက်လက်ခုခံနေတာရှိပါတယ
်အခုလိုအေးထိုးစစ်ကိုအပြင်းထန်ခုခံနေရတဲ့စစ်ကောင်စီအနေနဲ့လေကြောင်းကနေအပြင်းထန်တိုက်ခိုက်နေတယ်လို့မျိုးပေါ်ရက်ွက်တွေနဲ့အရက်သားတွေနေထိုင်တဲ့ကျေးရွာတွေကိုဘုံကျဲတိုက်ခိုက်နေတာကြောင့်အရက်သားဒါဇင်နဲ့ချီတိတ်ဆုံးပြီးတော့ဒဏ်ရာရရှိသူတွေလည်းအများပြားရှိတယ်လို့လည်းအေးအေးပြောခွင့်ရခိုင်တူကကပြောပါတယ
်ဟိုနောက်တစ်ခုကတော့ဒီအကြမ်းဖက်စစ်ကောင်စီဟာဒီမျိုးခံဒီအပြင်းနဲ့အရက်သားပြည်သူတွေကိုလူသားတိုင်းကလှုပ်ဖို့အတွက်ဒီအတင်းကြပိုက်လောင်ထားတာဒီအရသာပြည်သူတွေကိုပြင်မာထားပြီးတော့မှဘုံကျဲတိုက်ခိုက်တာဒီလက်နေကြီးတွေနဲ့နေရုံညပါပေါ့နော်ပြင်ရှင်တဲ့အရှင်လှမ်းပြီးတော့ဒီပြစ်ခါတိုက်ခိုက်နေတာတွေဟိုအဲ့လိုရာဇဝတ်မှုမျိုးစုံကိုသူတို့နေတိုင်းကျူးလွန်နေတာရှိတယ်။ဟိုမနေကလည်းပဲဒီအမ်းမျိုးထေးကဒီအရသာတွေနေတဲ့ဒီရက်ွက်ထေးကိုစစ်ကောင်စီကဒီရည်ရွယ်ချက်ရှိရှိနဲ့အဲ့ဒါပြင်မာထားပြီးတော့မှဒီလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ဒီအပြစ်မဲ့ပြည်သူ20ဦးလောက်တေဆုံးပြီးတော့နောက်ထပ်ဒီ10နဲ့ရှိပြီးတော့ဒဏ်ရာရတာရှိတယ်လို့လည်းဟိုအရသားတွေစီကတစင်သိရတာရှိတယ
်လက်ရှိအမ်းမျိုးပေါ်မှာပိတ်မိနေတဲ့ဒေသခံတွေတဲကတေဆုံးသူတွေရဲ့အလောင်းတွေဟာလမ်းမတွေပေါ်မှာတွေ့နေရတယ်လို့ဒဏ်ရာရရှိသူတွေကိုလည်းစေဝါကုသတာတွေမလုပ်နိုင်ဘူးလို့အမ်းမျိုးကန်တူကပြောပါတယ်
ဟုတ်ကဲ့အခုရင်းတဲ့တွေ့ဉာဏ်တွေ့နေရတာကတော့ဆိုလို့ရှိရင်ကျွန်တော်တို့ကိုယ်ကိုယ်နိုင်လေးခံစားရတာပေါ့နော်ဒီတခါတော့အရင်ကဘာလဲဒီကြလို့လူတွေပြောသူပြောသားတွေလည်းတူတူလေးသိကြပြီခင်ဗျာဟုတ်ကဲ့ဆရာအလောင်းတွေဆိုလို့ရှိရင်ကိုယ့်အသက်တောင်မှမင်းကိုလုံးရတဲ့အချိန်မှနေပြီးတော့အဲ့ဒီအလောင်းတွေကိုတူမဖြစ်ဘာဝင်လို့မကောင်းနိုင်ကြဘူးခင်ဗျာ
လက်ရှိမှာတော့အမ်းမျိုးပေါ်မှာရှိနေတဲ့ဒေသခံတွေဟာမိသားစုတွေနဲ့တကွဲတပြားမြို့တွင်းမှာဟိုပြေးဒီပြေးနဲ့ပုန်းရှောင်နေရတယ်လို့လေကြောင်းတိုက်ခိုက်မှုတွေလည်းအချိန်တိုင်းရှိနေတာကြောင့်အသက်အန္တရာယ်စိုးရိမ်နေရတယ်လို့သူကဆက်ပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကမောင်တော်နဲ့ကွားမြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးလေကြောင်းပစ်ခတ်မှုတွေကြောင့်အရသာထိခိုက်ဒေဆုံးတာတွေမြင့်တက်နေတယ်လို့အရခတ်တက်တော် AA ပြောခွင့်ရခိုင်တုကက VOE ကိုပြောပါတယ်
။ဒီမောင်တော်မြို့မှာတော့ဒီအကြံဖက်စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်နခခငါအဲ့ဒီဒီနေချဆောင်ဌာနချုပ်ကိုကျွန်တော်တို့ဘက်ကနေပြီးတော့အလုံးစုံသိမ့်ပိုက်နိုင်ဖို့အတွက်ဆက်လက်ပြီးတော့ဒါထိုးစစ်ဆင်တိုက်ခိုက်နေတာရှိပါတယ်။ဂွားမျိုးနေထဲမှာတော့ဒီကျင်းဒလီနဲ့ဂွားကြပေါ့နော်။အဲ့ဒီဒီကာလမတစ်လျှောက်လုံးမှာဒီတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိတယ်။ဟိုအကြံဖက်စစ်ကောင်စီဘက်ကတော့သူတို့ဒီလေကြောင်းပစ်ကူတွေနဲ့နေပြီးတော့မှဟိုတောက်လျှောက်ပစ်ခတ်နေတာရှိတယ်ဒီအပြစ်မဲ့ပြည်သူတွေနေတဲ့ကျေးရွာတွေကိုအဓိကထားပြီးတော့မှသူတို့ဒီပြင်မာထားတိုက်ခိုက်နေတာရှိတယ်ဒါကြောင့်မို့လို့ ဟိုကွမ်းမြူနေထေကတချို့ရွာတွေမှာဒီအကြမ်းဖက်အာစစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုကြောင့်ဒီအပြစ်မဲ့ပြည်သူတွေအာတေးကြီးအနာတရားဖြစ်တာတွေအာဆက်လက်ပြီးတော့အာမြင့်တက်နေတာပေါ့
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေအေပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကတည်းကတကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးရခိုင်ပြည်နယ်တဲကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလဝမြို့နယ်တို့ကိုအေအေဘက်ကသိမ်းပိုက်ထားပြီးဖြစ်ပါတယ်လက်ရှိမှာလည်းသိမ်းပိုက်ရန်ကြံရှိနေသေးတဲ့မြို့နယ်တွေတဲကတချို့ကိုအေအေဘက်ကပိတ်ဆို့ထားသလိုအမ်မောင်တော်နဲ့ကွာမြို့နယ်တွေကိုထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်ရခိုင်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကိုစံကြပါရှင်ဗုဒ္ဓဘုညာချန်ဗီယိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်တွင်မှစစ်ကောင်စီရဲ့လေကြောင်းကနေအကြိမ်900ကျော်တိုက်ခိုက်ခဲ့ပြီးတော့ဘုံပေါင်း1200ကျော်လောက်ကျဲချခဲ့တယ်လို့ချင်းလူ့ကွင်ရေးအဖွဲ့ CHRO ကသတင်းထုတ်ပြန်ထားပါတယ်ချင်းပြည်နယ်မှာဒီစစ်ကောင်စီရဲ့တိုက်ခိုက်မှုလူ့ကွင်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုမက်စုမွန်ကပြောပြမှာပါရှင
်မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းချင်းပြည်နယ်ထဲမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပေါင်း915ကြိမ်လုပ်ခဲ့ပြီးတော့1239ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ချင်းလူခွေအဖွဲ့ CHRO ကသတင်းထုတ်ပြန်ပါတယ်။အဲဒီလိုမျိုးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုဘုံကျဲတိုက်ခိုက်မှုတွေအတွင်းမှာကလေးငယ်29ဦးအပါအဝင် 108 ဦးအသက်ဆုံးမခဲ့ရပြီးတော့ကလေးငယ်21ဦးအပါအဝင်လူပေါင်း232ဦးဒဏ်ရာရခဲ့တယ်လို့လည်းသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ဟာအရက်သားပြတ်မှတ်တွေကိုအချိန်မြင့်တိုက်ခိုက်လာပြီးတော့စစ်ရာဇဝတ်မှုကျူးလွန်နေတာကိုသတင်းမီဒီယာနဲ့နိုင်ငံတကာသိအောင်မီးမောင်းထိုးပြလိုက်တာလို့ချင်းလူခွေအဖွဲ့ CHRO ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းမန်ဟရဲလန်က VOA ကိုပြောပါတယ်
ဒီဟာတွေကကျွန်တို့ရဲ့စစ်တော်စုံဖို့တွေဖြစ်တယ်ဆိုတဲ့ဟာကိုကျွန်တို့အနေနဲ့သဘောပေါက်နေနားလေတယ်။အဲဒါကြောင့်မလို့ကျွန်တို့ကစစ်ကောင်စီတွေကြောင်းတိုက်ခိုက်မှုကိုတစ်နှစ်တကြာမှတ်တမ်းတင်လာခဲ့တယ်ပေါ့နော်။မှတ်တမ်းတင်လာခဲ့တယ်ဒီနေ့ဒီချင်းတိကချင်းပြည်နယ်မှာစစ်စင်ကြီးတွေကမရှိတလို့ဖြစ်နေပြီမေပင်စစ်စင်ကြီးပေါ့နော်။ဒီကြောင်းပုံစံတိုက်ခိုက်မှုတွေတွေပုံစံများလာတယ်။အဲဒီများလာတဲ့ခါမှာလေကျွန်တို့ကြီးတဲ့ခါမှာအရတပ်ပြမှတ်ပုံစံတူတူလာတာတွေ့ရတဲ့အတွက်ကြောင့်တို့ဒီဟာတွေကိုကျွန်တို့အနေနဲ့နိုင်ငံတကာတွေရောရောဘီနိုမီဒီယာတွေရောအတိပေးတင်နေဆိုရချင်းတဲ့ကျွန်တို့ကချင်းပြည်နယ်အယတာပေါ်တိုက်ခဲ့တဲ့အကြောင်းကိုကျွန်တော်ညီမောင်ထုတ်ပြတင်တာဖြစ်ပေါ့
စစ်ကောင်စီရဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်မှုမှာတော့အဆောက်အဦပေါင်း480ပျက်စီးဆုံးရှုံးခဲ့ရပါတယ်အဲ့ဒီထဲမှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာမီးရှို့ဖျက်ဆီးခံရတာစတဲ့တိုက်ခိုက်ခံရတဲ့အဆောက်အဦတွေကတော့စာတင်ကျောင်းပေါင်းက22ကျောင်းကျန်းမာရေးစောင့်ရှောက်မှုဌာနက6ခုခရီးရန်ဖျားရှိခိုးကျောင်းပေါင်း22ကျောင်းဗုဒ္ဓဘာသာဘာသာရေးအဆောက်အဦဇေတိပထိုးပါဝင်ဖုံးတော်ကြီးကျောင်း5ကျောင်းစတဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပါဝင်အဆောက်အဦပေါင်း900နီးပါးပျက်စီးဆုံးရှုံးခဲ့ရတယ်ဆိုတာကိုချင်းလူခွေအဖွဲ့ကသတင်းထုတ်ပြန်တာပါ2022ခုနှစ်နှောင်းပိုင်းမှာ2022ခုနှစ်နှောင်းပိုင်းမှာလေကြောင်းဘုံကျဲမှုအချိန်မြင့်တိုးလှုပ်လာတာကိုချင်းလူခွေအဖွဲ့ဘက်ကထောက်ရှောက်မှတ်တမ်းတင်ပြုစုခဲ့ပါတယ်စစ်ကောင်စီတပ်ဟာစီရေးပြစ်မှတ်တွေကိုသာမကဘဲနဲ့အရက်သားပြစ်မှတ်တွေကိုပါရည်ရွယ်ပြီးတော့တိုးမြင့်တိုက်ခိုက်လာတယ်လို့ချင်းလူခွေအဖွဲ့ပြောရေးဆိုခွင့်ရှိသူစလိုက်မန်ဟရဲလန်က VOE ကိုပြောပါတယ်
တက်ပွေဖြစ်ဖြစ်မဖြစ်ဖြစ်ကလေကြောင်းရင်လေကြောင်းတိုက်ခိုက်မှုကတော့နေ့စဉ်နဲ့အရွယ်ပေါ်လေးမတင်ပါနဲ့မိတိုင်းသူတို့နေရတယ်ပေါ့သူတို့ဒီလေကြောင်းတက်ဆက်မှုရပူလို့တူလာတဲ့ခါမှာဘာဖြစ်လဲဆိုရင်တော့ချင်းပြည်မှာရှိတဲ့ပြည်သူလူထုကလုံးဝသူတို့ကပြင်းပြရန်ပါပဲနေနေဘလုံးချုံမှုကိုခံစားလာတဲ့စိတ်တက်ကပို့ပြီးတော့ကြီးမလာတယ်ပေါ့နော်ပြီးတော့ကလေးသူငယ်တွေဆိုရင်လေကြောင်းမတည်ဘူးဟုတ်လေဆိုတော့ဟိုကြောင်းဘုံကျတာသူတို့တီးတဲ့ခါမှာစစ်ကောင်စီကလည်းကြောင်းအဆောက်အုံတွေကိုပြင်ပထားတယ်ဆိုရင်ကလေးတွေရောနားလေပြီးတော့တချို့ကလေးဆိုရင်တော့ကြောင်းမတည့်ရတာမျိုးကျွန်တော်တွေ့ရတယ်
လောလောဆယ်မှာတော့ချင်းပြည်နယ်ရဲ့80ရာခိုင်နှုန်းကျော်ကိုတော်လိုင်းရေးအဖွဲ့တွေကထိန်းချုပ်ထားပြီးတော့ချင်းပြည်နယ်တွင်ကစစ်ကောင်စီတပ်စခန်း56ခုမှာတော်လိုင်းရေးအဖွဲ့က49ခုသိမ်းယူထားနိုင်တယ်လို့ချင်းလူခွေအဖွဲ့မှာဖော်ပြထားပါတယ်ဒါအပြင်စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်တိုက်ခိုက်မှုတွေထဲမှာလည်းထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်ဒီသတင်းပတ်ထဲမှာကိုအော်တိုဘာလ25ရက်နေ့ကနေ4ရက်အတွင်းတဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ချင်းမျိုးကတဦးကလည်း VOA ကိုပြောထားပါတယ်ချင်းပြည်နယ်တွင်ဘုံကျဲတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုအရက်သားထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်နက်ကိုင်အဖွဲ့တွေကိုချေမုံတိုက်ခိုက်တာလို့သတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမုံပြောပြသွားတာပါ။အခုတော့အမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုကြည့်ရအောင်ပါရှင်။နိုဝင်ဘာ5ရက်အမေရိကန်သမ္မတရွေးကောက်ပွဲမှာ Green Party သမ္မတလောင်း Jill Stein လဲပါဝင်ရှင်ပြိုင်ပါလိမ့်မယ်။ မဲဆန္ဒရှင်တွေရဲ့တစ်ရာဂိုင်းနှုန်းလောက်ပဲထောက်ခံမှုရမယ်လို့လူထုစစ်တမ်းတွေမှာဖော်ပြပေမဲ့သူရမဲ့ထောက်ခံမဲကရွေးကောက်ပွဲတစ်ခုလုံးရဲ့ရလက်အတွက်တော့အရေးပါနိုင်ပါတယ်။ Maxi Adams ရဲ့သတင်းလွှာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
်။ Green Party ကသမ္မတလောင်း Jay Stein ရွေးကောက်ပွဲဝင်ပြိုင်တာဒီဒီချင်းပထမဆုံးမဟုတ်ပါဘူး။2016ခုနှစ်တုန်းကရွေးကောက်ပွဲမှာလည်းသူဝင်ပြိုင်ခဲ့ပါလေ။ဒီရွေးကောက်ပွဲတုန်းကလည်းမဲပေးနိုင်တဲ့မဲဆန္ဒရှင်တွေရဲ့တရားခိုင်နှုန်းထောက်ခံမဲကိုပဲသူရခဲ့တာပါ။ဒါပေမဲ့လည်းသူရသွားခဲ့တဲ့မဲကြီးအတွက်ကအဲ့ဒီအချိန်ကဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုသမ္မတရွေးကောက်ပွဲနိုင်ဖို့အတွက်အဆုံးပြတ်မဲဖြစ်သွားနိုင်တယ်လို့ဒီမိုကရက်တွေအတော်များများယုံကြည်ကြပါလေ။ဥပမာအားဖြင့်2016ရွေးကောက်ပွဲတုန်းကမစ်ချီဂန်ပြည်နယ်မှာဒေါ်နယ်ထရန့်ကဟီလာရီကလင်တန်ကိုအနိုင်ရသွားခဲ့တဲ့မဲရည်အတွက်တသောင်းတထောင်တောင်မရှိခဲ့ပါဘူး။ဂျေးစတိန်ကထောက်ခံမဲ9000တထောင်ရခဲ့ပါလေ။အဲ့ဒီအချိန်ဂျေးစတိန်ရခဲ့တဲ့မဲတွေဟီလာရီကလင်တန်စီရောက်ခဲ့မယ်ဆိုရင်ရွေးကောက်ပွဲအဖြစ်ဒီမျိုးဖြစ်သွားနိုင်မယ်ဆိုတာမျိုးဒီမိုကရက်တချို့ပြောကြတာပါ။ဒါပေမဲ့လည်းကဲလ်ကွန်တစ်ကရိုလိုနိုင်ငံရေးသုံးသပ်သူတွေကတော့ဒီလိုတော့တိတိကျကျအတမပြောနိုင်ဘူးလို့ပြောပါတ
ယ် I just don't think it's as easy just to say oh well that person is just
ဒီလူကြောင့်မဲရီခိုးခံရတယ်ဆုံးရှုံးခဲ့ရတယ်ဆိုတာမျိုးတော့လွယ်လွယ်ပြောလို့မရဘူးလို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့နှစ်ယောက်တည်းပဲမဖြစ်မနေရွေးရတာမျိုးဆိုရင်မဲပေးမဲ့သူရဲ့အချင်းစရိုက်လက္ခဏာကိုအသေးချာမသိနိုင်ဘူးလေ
2000ခုနှစ်ရွေးကောက်ပွဲတုန်းကလည်းအလားတူကြုံခဲ့ရပါတယ်အဲ့ဒီအချိန် Green Party ကကိုယ်စားလှယ် Ralph Nader က Florida ပြည်နယ်မှာမဲသသိန်းနီးပါးရခဲ့ပါတယ်2000ခုနှစ်သမ္မတရွေးကောက်ပွဲမှာ George W. Bush ကအဲဂိုဂို938မဲနဲ့ကပ်ပြီးအနိုင်ရခဲ့တာပါဂျက်ရဘော့ကစတန်ဖို့ဒ်တက္ကသိုလ်ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာသမိုင်းသုတေသီတယောက်ပါသူကအခုလိုပြောပါလေ
Problem with this whole formula is when you have a highly contested election
ဒေသနာကဘာလဲဆိုတော့ formula အရပုံသေးနီးနဲ့ပြောကြတဲ့အခါအကြီးအကျယ်သူမသားကိုမသားပြန်ရတဲ့ရွေးကောက်ပွဲတွေမှာဒုတိယအရွေးခံရတဲ့သူရဲ့အရေးပါမှုကိုတွက်ဆကြပါတယ်ဒီလိုခြုံငုံသုံးသပ်တာကတစ်ခုလုံးမှားနေပါတယ်တကယ်တော့တတရကိုယ်စားလှယ်လောင်းကိုမဲပေးကြသူတွေကတီးကြလွတ်လပ်တဲ့သူတွေအဖြစ်အကြောင်းပြချက်နဲ့သူတို့သဘောနဲ့သူတို့မဲပေးခဲ့ကြတာပါလက်ရှိပါတီတွေကိုသူတို့ကအကြီးအကျယ်စိတ်ပြတ်နေကြပါတယ်ဘယ်သူမှမကြိုက်လို့ကန့်ကွက်တဲ့အနေနဲ့တတရကိုယ်စားလှယ်လောင်းကိုပေးခဲ့ကြတာပ
ါအခုတစ်ချိန်ရွေးကောက်ပွဲမှာလဲ Green Party ကိုယ်စားလှယ် Jay Stein ရတဲ့မဲတွေကရွေးကောက်ပွဲရလဒ်ကိုဖျက်တဲ့မဲတွေဖြစ်မှာဒီမိုကရက်တချို့စိုးရိမ်နေကြပါတယ်သူရမယ့်မဲတွေကဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ရနိုင်တဲ့ထောက်ခံမဲကိုကပြက်ရပြက်လုပ်သလိုဖြစ်နိုင်နေဆိုပြီးဆွဆွဲကြတာပါဂျေးစတင်ရဲ့မဲဆွယ် COE ဌာနသတင်းထုတ်ပြန်ရေးဘူးတဲ့ဒါရိုက်တာဆမ်ပီဖီဖီကို VOA ကဆက်သွယ်တဲ့အခါမှာတတိယကိုယ်စားလှယ်ပေါ်ဝေဖန်ထိုးနှက်ပြောဆိုနေတာတွေကဒီမိုကရေစီကိုဆန့်ကျင်တာလို့တုံ့ပြန်ပြောဆိုပါတယ်ပြိုင်ဘက်လူတွေမဲမပေးခြင်းအောင်ဒါမှမဟုတ်သူတို့ထောက်ခံတဲ့သူကိုပဲမဲပေးအောင်ဒါမှမဟုတ်လုံးဝမဲမပေးဘဲနေအောင်လုပ်သလိုဖြစ်နေတယ်ဆိုပြီးပြောဆိုသွားတာပါဒါပေမဲ့မီချီဂန်ပြည်နယ်လိုအကျိန်းနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမွတ်စလင်တွေအများနေထိုင်ပြီး Green Party ရဲ့ဩဇာလွှမ်းမိုးမှုပိုရှိနိုင်ပါတယ်။ဂါဇာဒေသလူသားချင်းစာနာမှုအကျပ်တဲတွေကြုံနေရတဲ့အချိန်အစ္စရေးကိုသမ္မတဘိုင်ဒန်အစိုးရထောက်ခံတဲ့အတွက်ဒေါသဖြစ်မကျင်တဲ့ကြတဲ့မွတ်စလင်တွေက Green Party ကိုထောက်ခံနိုင်ပါတယ်။ပြီးခဲ့တဲ့လကထုတ်ပြန်တဲ့ American Islamic ဆက်ဆံရေးကောင်စီရဲ့စီရင်ခံစာအရမီချီဂန်ပြည်နယ်မှာရှိတဲ့မွတ်စလင်တွေရဲ့40%ရာခိုင်နှုန်းကဂျေးစတိန်ကိုမဲပေးကြမယ်လို့ပြောပါတယ်။စစ်တင်ရခိုင်နှုန်းကတော့ကမ်မလာဟဲရစ်ကိုထောက်ခံမဲ့ပေးမယ်လို့ပြောကြပါတယ်။ American Enterprise Institute ကဂျွန်ဖော်ဒီယာကတော့အခုလိုသုံးသပ်ပါတယ်
။ She'll take more votes from Kamala Harris and Democrats.
ကမ်မလာဟဲရစ်ကမဲရီကိုစတိန်ကပို့ပြီးရပါလိမ့်မယ်။အဓိကအကျိတ်နဲ့ပြန်ရမယ့်ပြည်နယ်တွေမှာသူ့ကိုမဲပြားပေါ်မှာပါမလာအောင်ဒီမိုကရက်တွေမလုံနိုင်ကြဘူးလေ။ဒီရောနှစ်ဖက်အကျိတ်နဲ့တိတ်ကက်နေတဲ့ပြန်ရမယ့်ပြည်နယ်တွေမှာ Jill Stein ရမယ့်မဲရီကရွေးကောက်ပွဲနောက်ဆုံးနေ့ရလည်းအပေါ်ရိုက်ခတ်နိုင်ခြေရှိနေပါတယ်
။အမေရိကန် Islamic ဆက်ဆံရေးကောင်စီရဲ့စီရင်ခံစာမှာပဲ Wisconsin နဲ့ Arizona ပြည်နယ်တွေမှာအမေရိကန် Muslim မဲဆန္ဒရှင်တွေက Kamala Harris နဲ့ Jill Stein ကိုပို့ပြီးတော့မဲပေးဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒီပြည်နယ်တွေက2020ရွေးကောက်ပွဲတုန်းက Joe Biden, Donald Trump ကိုပုတ်ခတ်သီးခါနိုင်ခဲ့တဲ့ပြည်နယ်တွေပါ။ဘယ်သူပဲဝါနိုင်မယ်အပြတ်အသတ်ပြောဖို့ခက်တဲ့အကျိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာ Green Party ရဲ့မဲတွေကဒီကောက်ပွဲရလကူပြောင်းလဲသွားစီနိုင်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်ပုတ်တပူးညချန် VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ
် VOA မြန်မာပိုင်းအစီအစဉ်ကိုခုလို YouTube ကပြင် Facebook စာမျက်နှာဖြစ်တဲ့ VOA Bamis News ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ကျွန်တော်အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုဆက်လက်ပြီးတော့ဂျန်စီအပါဝင်ဗုဒ္ဓဘုညချန်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါပထမဦးဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုကြည့်ကြရအောင်ပါရှင်American နဲ့မဟာမိတ်တွေကအထူးကြံဖြစ်စေတဲ့ရုရှားနိုင်ငံမှာအော်တိုဘာလကွန်ပိုင်းကကျင်းပခဲ့တဲ့ BRICS ထိပ်သီးစည်းဝေးပွဲကဘာတွေထူးခြားမှုရှိခဲ့ပါသလဲ။ကမ္ဘာနိုင်ငံရဲ့အခင်းကျင်းကိုဘလို့ရိုက်ခတ်မှုတွေရှိလာနိုင်ပါသလဲ။မြန်မာရောအဖွဲ့ဝင်ဖြစ်လာနိုင်ပါသလား။ဒီတစ်ပတ် Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြော်စံသားကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်။
အော်တိုဘာ22ကနေ24ထိရုရှားမှာကျင်းပခဲ့တဲ့ BRICS မဟာမိတ်အဖွဲ့ဝင်တွေရဲ့ဒီနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဟာဘာတွေထူးခြားပါလဲဘယ်လောက်ထိအရေးပါပါလဲ
ဆိုထူးခြားပထမဆုံးထူးခြားမှုတစ်ခုကတော့ရုရှားနိုင်ငံအတွက်အင်တာလက်မထောင်နိုင်တဲ့ပွဲလို့ပြောမှာဖြစ်ပါတယ်သူလက်ခံကျင်းပနိုင်တဲ့ကြီးမားတဲ့ကြီးမားဆုံးနိုင်ငံတကာညီလာခံတစ်ခုဖြစ်ပါတယ်အထူးသဖြင့်2022မှာသူတို့ယူကရိန်းကိုစပြီးစစ်တိုက်ပြီးကြတဲ့ကတင်ပါနေတဲ့အစည်းအဝေးပေါ်လေအမေရိကန်ပါဝင်အနောက်နိုင်ငံတွေကတော့ယူကရိန်းစစ်ကြောင့်ရုရှားကိုအထူးကြံဖြစ်အောင်ဒါအပေခံနိုင်ငံဖြစ်အောင်ဆိုပြီးသူတို့တွန်းပြီးတော့လုပ်နေကြတာဆိုတော့ရုရှားဒီပွဲလုပ်ကြရတာလက်မထောင်တဲ့ငါဟာအထူးကြံမဟုတ်ဘူးဆိုတော့အဓိကပြသနေတဲ့ပွဲဖြစ်ပါတယ်ဆိုတော့ဒီဟာအရေးပါတာကလည်းဒီမှာတက်ရောက်လာတဲ့နိုင်ငံတွေရဲ့ကိုစားပြုတဲ့ကမ္ဘာလူ위ဟိုကြည့်မယ်ဆို40ရာခိုင်နှုန်းကျော်လောက်ကိုစားပြုထားတာဖြစ်တယ်ဆိုတော့အနောက်နိုင်ငံတွေကိုစားပြုတာတော့မရှိပါဘူးအနောက်နိုင်ငံတွေကိုစားပြုတာအကုန်လုံးပြောင်းလဲမှာ20ကျော်ရာခိုင်နှုန်းသာရှိတယ်ဆိုတော့သူတို့ဟာကမ္ဘာရဲ့လူများစုကိုကိုစားပြုတဲ့နိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ကမ္ဘာနေရာဒေသအနှံ့ပါတဲ့အဖွဲ့အစည်းလည်းဖြစ်တဲ့အတွက်ကြောင့်သူတို့ဟာပို့ပြီးတော့ကျယ်ကျယ်ပြန့်ပြန့်ဖြစ်တဲ့ကမ္ဘာနီလာခံကြီးတရဖြစ်တယ်လို့ပြောမှာဖြစ်ပါတယ်
အဒီဘွဲ့ရဲ့အဓိကရည်ရွယ်ချက်ကဘာဖြစ်ပါမလဲစရုံးကတော့သူက၅နိုင်ငံနဲ့စပြီးတော့ဖွဲ့ခဲ့တာကနေအခုနောက်ပိုင်းမှာနိုင်ငံသစ်တွေကလည်းအဖွဲ့ဝင်ဖြစ်ဖို့အတွက်ကြိုးစားလာကြတယ်ဆိုတော့ဘာအကျိုးရှိပါလဲ
အဓိကကတော့သူတို့ဟာ G7 ကိုစီးပွားရေးအဖြစ်ပြင်ဖို့ပါပဲရှင်းရှင်းပြောရင်တော့ G7 လို့ခေါ်တဲ့အဖွဲ့မှာဥရောပ၄နိုင်ငံရှိမယ်အင်္ဂလန်ပြင်သစ် Germany Italy ရှိမယ် Now American နိုင်ငံ American ပြည်ထောင်စုရဲ့ Canada ရဲ့ Now Asia Japan ပါပဲဒီသမ္မတ TV ခုနှစ်နိုင်ငံကကြီးစိုးထားတာသူတို့ရဲ့ G7 ရဲ့ရည်ရွယ်ချက်ကကမ္ဘာရဲ့စီးပွားရေးနဲ့ Wage Snake ကိုသူတို့ကကျုပ်ကန့်ချေလဲဖို့အတွက်အဓိကထားရတာဖြစ်တယ်ဆိုတော့သူတို့ရဲ့ကျုပ်ကန့်ချေလဲမှုကိုမခံနိုင်ရဘူးပြန်တဲ့ Break ဆိုစဖွဲ့တဲ့၄နိုင်ငံတော့ Brazil ရဲ့Russia ရဲ့ China ရဲ့ India ရဲ့နောက်တော့ South Africa ပါလာပါဘူးလား2009မှာဖွဲ့ရုံကတော့၄နိုင်ငံနောက်2017မှာထင်တယ် South Africa ပါလာတော့ဆက်ပြီးနားနိုင်ငံကြာရော break card and bricks ဆိုပြီးတော့ S လုံးတူလာပါလေဆိုတော့ through I G7 နိုင်ငံတွေရဲ့စီးပွားရေးငွေကြေးစနစ်ချလာတော့မခံနိုင်ဘူး through အဲ့ဒါကြောင့် through ဒါသိကြလွတ်လပ်တဲ့စီးပွားရေးဇုံထောင်ဖို့ဆိုပြီးတော့ UN ပြီးတော့ဖွဲ့စည်းရတာဖြစ်ပါတယ်ဆိုတော့နောက်နိုင်ငံတွေကပါဝင်လာတဲ့အခုဆိုလို့ရင်ပိုးပြီးပါဝင်လာတဲ့နိုင်ငံတွေထဲမှာအခုတက်တဲ့အထက်မှာဆိုရင်သူတွေတက်လာလဲဆိုတော့ Egypt တို့တက်လာတယ်နောက်ပြီး Saudi Arabia ဖွဲ့မင်းတော့မဖြစ်သေးဘူးတက်လာတယ် UAE တက်လာတယ်နောက်ပြီးတော့ Iran တက်လာတယ်အဲ့လိုနိုင်ငံတွေတွေ့လာတယ်ဒါအပြင်သမ္မတ Putin ကပြောသေးတဲ့ဖွဲ့ဝင်ဖြစ်ချင်တဲ့နိုင်ငံပေါင်း30လောက်အရုပ်စုံရောက်ထားတာရှိသေးတယ်ဆိုပြီးတော့ပြောထားတယ်ဆိုတော့ခုန G7 ရဲ့စီးပွားရေးကြီးစိုးမှုကိုမခံကျင်တဲ့နိုင်ငံတွေအကုန်လုံးကဒီမှာစီးပွားရေးအဖြစ်ပူပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောနဲ့ရုံးမြလင်းကြတဲ့ဝင်လာရတာဖြစ်ပါလေဆိုတော့ဆက်လက်ပြီးတော့ကြေပြန့်လာမဲ့သဘောလေးရှိပါတယ်သူတို့တကယ်လုပ်နိုင်ရင်ပေါ့လေ
အဲဒီထိပ်သီးဆွေးနွေးပွဲမှာဒီတော့ဟိုရုရှားကတိုက်နေတဲ့ယူကရိန်းစစ်ကိုအောင်နိုင်ရေးအတွက်ပံ့ပိုးတာထောက်ခံတာရှိလားနောက်ပြီးတော့ဟိုတစုံတရာပြဿနာသဘောထားကွဲလွဲတာရောရှိပါလား
သဘောထားမကွဲလွဲဘူးဒါပေမဲ့သဘောထားပြဿနာမဖြစ်ဘူးသို့တော်လည်းပဲကိုယ့်သဘောထားနဲ့ကိုအထူးသဖြင့်ယူကရိန်းစစ်ပွဲကိစ္စUkraine ဆိုပဲကိစ္စနဲ့ပတ်သက်လို့တော့အဖွဲ့ဝင်နိုင်ငံတွေဟာသူတို့ရဲ့ different agenda တွေပေါ့အဲ့လိုမဖြစ်သင့်ဘူး စီးရင်လည်းအနိုင်ယူပြလိုက်ရမယ်ဆိုတော့ဘယ်သူမှထောက်ခံပြီးပြောတာတော့မကြားရပါဘူး။ဒါလိုရုရှားကတော့ထောက်ခံမှာပေါ့သူကတကယ်နိုင်ငံတွေကတော့ညဉ့်ညမ်းဆိုတာဖြစ်ရှင်းဖို့ပဲအဓိကအရေးပါတဲ့ဒီမှာတရုတ်နဲ့အိန္ဒိယဆိုတာပေါ့သူတရုတ်ကလည်းပဲသူနိုင်ငံတကာကဘာမှလည်းသူစစ်စစ်သူဖြစ်နေဖြစ်တင်တဲ့ဂုံတိခါကမြင့်တင်နေတဲ့အီရန်နဲ့ဆော်ဒီအရေဗျောက်တော့သူစစ်စစ်ပြခဲ့ဆိုပြီးတော့ဂုံယူခြင်းနဲ့နိုင်ငံဆိုတော့ Ukraine support ကိုလည်းညဉ့်ညမ်းချင်းဖြစ်စေခြင်းနဲ့အိန္ဒိယကလည်းပဲနဖက်လုံးနဲ့ကောင်းဆုံးမွန်ဆိုဆက်ဆံပြီးတော့အဲ့လိုဖြစ်စီရင်လည်းနိုင်ငံတွေသာဖြစ်ပါလေဆိုတော့သမနာပူတင်ကယူကရိန်းစစ်ပွဲမှာသူ့ကိုထောက်ခံဖို့လိုချင်သည့်တိုင်အောင်ဒီပွဲမှာတော့သူထောက်ခံမှုမရပါဘူးဒါပေမဲ့ဒီဟာမှာယူကရိန်းစစ်ပွဲကိုမထောက်ခံလဲပူတင်တော်ကတော့ခုနပြောခဲ့သလိုအမျက်ထွက်ပြီးသားဖြစ်တယ်လို့ပြောမှဖြစ်ပါတယ်တခြားကိစ္စတွေကတော့သူတို့အရင်ပြောတာမရှိပါဘူးနောက်တစ်ခုရှိရတော့ပြဿနာတက်တာကကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူတာရက်စ်ကလာတက်တယ်လာတဲ့တော့သူကပူတင်နဲ့လက်ဆွဲနှုတ်ဆက်ပြီးနေတာကိုဟိုအနောက်နိုင်ငံတွေအများကြီးဝေဖန်ကြတယ်။အဲဒီနေတို့အဖွဲ့ဝင်နိုင်ငံတတိုင်းငံဆိုလို့ရှိရင်ဒီလူဟာနောက်ဂျနီဗာမှာလုတ်တဲ့ဒီယူကရိန်းညီငယ်ရေးဆွေးနွေးပွဲကြတော့ဒီလူကမတက်ဖက်နဲ့ဘာဖြစ်လို့အဲ့ဒီရုရှားလုတ်တဲ့ပွဲကိုခင်ဗျားသွားတက်ပြီးတော့ဖလဲတကင်းလုတ်နေရသလဲ။ဘာညာပြောတယ်။ဒါပေမဲ့မစ္စတာဂူတာရက်စ်ပြောတာကဘယ်လိုက်ပြောတာမဟုတ်ပါဘူး။ဒီယူကရိန်းစစ်ပွဲကို just peace ပေါ်လေညဉ့်ညံတရားမျှတသောညဉ့်ညံရေးဖြစ်စေရမယ်ရဲ UN ရဲ့ rule အတိုင်းဖြစ်ရမယ်ဆိုပြီးတော့အဲ့လိုပြောခဲ့တာဖြစ်ပါတယ်ဆိုတော့သူကတော့တက်မှာပေါ်တာတော်တော်ကပြောခဲ့သူကဘာလူကြီးအများစုကိုစားပြုတဲ့ပွဲစင်းရဲသားလည်းပါတယ်ချမ်းသာတာလည်းပါတယ်အကုန်လုံးဆိုတော့သူတက်တာပို့ပြီးမျှတတယ်လို့ထင်ပါတယ
်အဲ့ဒီစင်းနှပွဲမှာနောက်တစ်ခုကဒီ bridge နိုင်ငံနေရာ American dollar ကိုအစားထိုးနိုင်တဲ့ငွေကြေးတစ်ရက်ပေါ့အဲ့လိုငွေကြေးအစ်စ်တစ်ခုကိုဟိုဆက်ပြီးတော့လုံနိုင်ဖို့ဆွေးနွေးဖို့အတွက်ဟိုသဘောကိုတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဒါဟာကဘာစီးပွားရေးကိုဘယ်လိုရိုက်ခတ်နိုင်လဲ
အဓိကရွေချယ်ထဲမှာပါပါတယ်အဲ့ဒီဟာအခုအမေရိကန်ဒေါ်လာကို base လုပ်ပြီးတော့အခြေခံပြီးတော့အခုလဲလဲနေရတယ်သူစဉ်းစားလင်းပြောရမယ်ဆိုလို့ရှိရင်စဉ်းစားနိုင်ငံတွေထွက်ကုန်နေပေါ့ဗျာတန်ဖိုးရှိရတယ်ထွက်လာတယ်ဟိုကအာဂျင်တီးနားတို့ဘာရောဝိုင်းတို့ဘာရောချမ်းနိုင်ငံထွက်တယ်အဲ့ဒီထွက်တဲ့တန်ဖိုးရှိရကွန်ပျူစီလူရောအားနဲ့ထွက်လာတဲ့သဘောပစ္စည်းတွေကိုပေးရပြီးတော့အမေရိကန်ရဲ့ဆက်ကူပေါ့လေဒေါ်လာဆိုငွေကြေးရတာအဲ့တော့ဆုပြီးတော့လောက်ရတဲ့စနစ်ကိုသူတို့မကြိုက်ကြပါဘူးအဲသူတို့ကဒီ brick currency တစ်ခုကိုတီထွင်ဖို့ဆိုတာသူတို့ကအဓိကရည်မှန်းချက်ပြီးဥတည်ပါတယ်အခုလောလောဆယ်မှာတော့ grain exchange ပေါ့ the track on the border system တို့ဘူးအတွက်နောက်ပြီးတော့ cross border exchange တို့ဘူးအတွက်အဲငွေကြေးပဲပေးယူလို့ဖို့လည်းပဲအဲ့ပုံစံမျိုးတွေကိုသူတို့သဘောတူကြပါတယ်ဒေါ်လာရဲ့ခရမုံမှုကိုသူတို့ဆောင်ချပြီးတော့သူဖို့ပေါ့လေအဲ့ဒါတရုတ်ကလည်းပဲအစကတည်းကတကယ်တော့တရုတ်ကကမ္ဘာမှာအမေရိကန်ကိုပြိုင်လာတော့ယူအန်ကိုဒေါ်လာအစားထိုးဖို့ကမ္ဘာငွေကြေးသုံးဖြစ်တရုတ်ကသိလုတ်ချနေတာတရုတ်ရဲ့စီးပွားရေးသိအင်အားကြီးပါတယ်စီးပွားရေးကိုအကြမ်းမြင့်နိုင်ရှင်မဲ့ဆိုရင်အခုရုရှားရဲ့စီးပွားရေးရုရှားပေါ်မိခိုတဲ့နိုင်ငံလဲတရုတ်ဘက်ကိုပါလာမဲ့သဘောကြီးရဲ့ငွေကြေးအဖြစ်ရုရှားရဲ့ဒီ GDP က2 trillion ကျော်လောက်ပဲရှိရလို့ report တွေမှာတွေ့တယ်အမေရိကန်ကဘယ်လောက်ရှိလဲဆိုတော့ 22 trillion လောက်ရှိတယ်တရုတ်က 19 trillion ရှိတယ်ဆက်ကိုရှိတယ်ဒီမှာဆိုတော့တချို့ကဒီ season နေ့အကုန်မှာတရုတ်ကအမေရိကန်ကိုကျော်တက်သွားမယ်ဆိုပြီးတော့တွေ့လာကြတယ်အဲကြောင့်အဲ့ဒါကိုညွှန်မှန်းပြီးတော့တရုတ်ကသူတို့ yuan ကို American dollar မှာအစားထိုးဖို့အထူးသူကတန်စီထားတာဖြစ်ပါတယ်အခုလောလောဆယ်ကတော့အဲ့ဒါကိုတော့မပြောကြပါဘူးဆိုပေမဲ့brick အတွက်ဒီကြ currency တခုတည်တည်မှုဆိုတာလည်းဆွေးနွေးရပါတယ်ဆိုတော့ဒါဟာအဓိကသူတို့ထားပြီးဥတည်နေရပါလေဒေါ်လာရဲ့ခရမမှုကိုမခံနိုင်ဘူးဆိုတာဆိုတော့ brick ရဲ့ usage အထက်မှာကမူလ usage အထက်မှာကတည်းကပါတဲ့ကိစ္စတခုဖြစ်ပါတယ်အချိန်နဲ့အပြတ်တိုးတက်မှုရှိလာလိမ့်မယ်လို့ယူဆပါတယ်အ
ဲ့တော့ဒီဖွဲ့ကကမ္ဘာနိုင်ငံရေးအခင်းကျင်းကိုဟိုဘယ်လောက်ထိရိုက်ခတ်လာနိုင်မှာလဲစေခေတ်ကာလလိုမျိုးပဋိပက္ခတွေဖြစ်လာနိုင်လား
အဲ့လိုတော့ဖြစ်လာနိုင်ကြမရှိဘူးစေခေတ်ကာလကနှစ်ဖွဲ့ရှိတာပေါ့လေအဆိုဗီယက်ဘက်ကိုပါတဲ့ကွန်မြူနစ်နိုင်ငံတွေရှိတယ်အမေရိကန်ဘက်ကိုပါတဲ့အရင်းရှင်နိုင်ငံတွေတို့ဘက်ကိုပါတဲ့နိုင်ငံတွေရှိတယ်အဲ့ဒီကြားမှာအိန္ဒိယတို့တရုတ်တို့ဥဆောင်တဲ့ non alignment non aligned countries တွေပါတယ်ပါခဲ့တာဥနုလက်ထအဲ့ဘမ်လိုက်နိုင်ငံဆိုပြီးတော့ရှိတယ်အခုကြာတော့ဒီဟာအဲ့ဒီအုပ်စုဖွဲ့တာကိုလည်းလက်မခံဘူးဘမ်လိုက်လည်းမဟုတ်ဘူးသူကအိန္ဒိယနိုင်ငံရဲ့ဝန်ကြီးဂျယ်ရှင်ကာကသူကစကားပြောတဲ့အထက်မှာနိုင်ငံခြားဝန်ကြီးနဲ့တွေ့တဲ့ဟာပြောတယ်သူတို့ရဲ့မူကနန်းအလိုက်မန့်မဟုတ်ဘူး multi alignment ပေါ်လေဘက်စုံနဲ့အကုန်လုံးဘက်စုံနဲ့ဆက်ဆံမယ်ဟိုဘက်ဒီဘက်ဆိုသူတို့မခွဲဘူးဆိုတော့အဓိကအဖြစ်နိုင်ငံရေးအဖြစ်အင်အားစုတစ်ခုဖြစ်ဖို့တကားသူတို့မယူရပါဘူးဒါစစ်ပွဲရေးအဖြစ် ဘယ်သူနဲ့မဆိုထိတွေ့ဆက်ဆံလူတဲ့နိုင်ငံတွေသာဖြစ်ပါရဲ့အိန္ဒိယဆိုအမေရိကန်နဲ့လည်းဆက်ဆံတာပဲရုရှားနဲ့လည်းဆက်ဆံတာပဲဆိုတော့သူဖြစ်သူနိုင်ငံကျန်တဲ့နိုင်ငံတွေထုံနီးလောက်သဘောထားရှိတဲ့နိုင်ငံတွေယူရဖြစ်ပါတယ်ဘယ်သူနဲ့မဆက်ဆံဘူးဆိုပြီးတော့အဲ့လိုနိုင်ငံရေးအခင်းအကျင်းတွေဖြစ်လာမှာမဟုတ်သို့တော်လည်းပဲအမေရိကန်တရုတ်ပြန်ဆိုင်မှုကတော့အများကြီးပိုပြီးပြင်းထန်လာပဲအမေရိကန်စုကိုတရုတ်ကစီးပွားရေးအဖြစ်ကြော်တက်မှာပေါ့အဓိကအတာကိုထားပြီးသူတိုက်တယ်တရုတ်ပိတ်ဆို့ဖို့အများကြီးလုပ်နေတာဆိုတော့အဲ့ဒီကိစ္စမှာတော့ပိုပြီးတော့ပြန်ဆိုင်မှုကတော့ပိုပြီးများလာမယ်ပေါ့လေဒါပေမဲ့ရန်ဖြစ်တဲ့အစင်းတော်ပြောဘူးသူကအပြဲတမ်းပြောကြတယ်ဆိုပြန်ပြတော့ဖြစ်တယ်ဒါပေမဲ့ငါတို့ရန်သူဖို့လို့ပြောကြတာပဲဆိုတော့အဲ့ဒီတိုင်းကတော့အချိန်ပိုမြင့်လာလိမ့်မယ်လို့ပြောနိုင်ပါတယ်ရန်သူဖြစ်တဲ့အစင်းတော်ရောက်လိမ့်မယ်လို့မယူဆပါဘူ
းအဲ့တော့အခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်တာဒီ BRICS မဟာမိတ်အဖွဲ့မှာမြန်မာနိုင်ငံအဖွဲ့ဝင်ဖြစ်လာနိုင်လားဖြစ်လာမယ်ဆိုရင်ကောင်းကျိုးကဘာတွေဖြစ်နိုင်လဲဆိုးကျိုးကဘာတွေဖြစ်နိုင်လဲ
ပေါ်ဆုံးပြောချင်တာအခုမြန်မာနိုင်ငံစစ်ကောင်စီကတိတ်အဖွဲ့ဖြစ်ချင်ပါတယ်သူတို့စူးစမ်းတယ်သူတို့ကလေ့လာတယ်ဆိုတာအများကြီးသိရပါတယ်ဒါပေမဲ့ဖြစ်လာမလားဖြစ်လာရင်တော့သူတို့တော့ထွက်ပေါက်ရတာပေါ့သူတို့လည်းပဲအပေကနိုင်ငံလို့သတ်မှတ်ခင်ရတဲ့နိုင်ငံဆိုတော့တရုတ်ကသူ့အစီအမပြုလာပြီးတော့လည်းလည်းကျေနပ်ဖြစ်တယ်အာရှကအစီအမပြုအင်းကြီးတွေကရုရှားကလည်းပဲအစီအမပြုရုရှားကိုတုံ့သက်သူတွေပြောတာကမြန်မာနိုင်ငံစစ်ကောင်စီတို့လက်နက်ဝဲတွေဖောက်သွဲလောက်ပဲသဘောထားတယ်လို့ပြောကြတယ်ဆိုရင် break up for the win win ရင်တော့သူတို့ဟာသူတို့လက်မထောင်နိုင်တော့ဘာချက်တောင်းကပို့ပြီးထိရောက်သွားမှာ break up for ဖြစ်မယ်ဆိုပြီးတော့နောက်စီးပွားရေးအဖြစ်လည်းပဲအခုဒေါ်လာခိစားကြောင့်သူတို့အထိနာတာတွေရှိတယ်အဲ့ဒါကိုပတ်ဆောင်ပြီးတော့လုပ်နိုင်တယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံစစ်ကောင်စီကအဖွဲ့ဝင်ဖြစ်လာနိုင်သလားဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တခုတွေးပြတာကပါကစ္စတန်ကစိတ်ဝင်စားတဲ့အထက်မှာပါတယ်အဖွဲ့ဝင်ထဲမှာအဲပါကစ္စတန်ရဲ့အဓိကရန်ဘက်ဖြစ်တဲ့အိန္ဒိယကအဲ့လိုသဘောတူညီရမှာလက်ခံတဲ့အစင်ကိုလုပ်ဖို့ဆိုတာကိုအဆိုပြုတယ်လို့ကြားပါတယ်ဆိုတော့အထူးသဖြင့်ကတော့ဒါဟာဘယ်သူ့ကိုယူရလဲဆိုပါကစ္စတန်ကိုယူရန်ရှိတယ်ဒါပေမဲ့အဲ့လိုသာသတ်မှတ်လိုက်ရင်မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းပဲစဉ်းစားရတယ်ပေါ်လာမယ်ထင်ပါတယ်တချို့နိုင်ငံတွေကဒါကိုလည်းထောက်ပြလာမယ်ဘာကြောင့်လဲဆိုတော့အာဆီယံထဲမှာမြန်မာကိုဖယ်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားရောနောက်ပြီးတော့မလေးရှားဖြစ်လာမယ်သူတို့အဖွဲ့ဝင်ကြတယ်ဆိုတော့သူတို့တွေဖြစ်လာရင်သူတို့ဟာမဟုတ်ဘူးဒီကောသူတို့တော့ဖယ်မဖြစ်မယ်ဆိုရင်ဖြစ်ကောင်းဖြစ်လာနိုင်တယ်ဆိုတော့ဒါစောင့်ကြည့်ရမယ့်အခြေအနေပါဒါပေမဲ့ဒီ breaks မှာနိုင်ငံတော်ဆက်ဆံရေးအတက်စရာတစ်ခုလို့ယူဆမှာတရုတ်နဲ့အိန္ဒိယပြိုင်ဘက်ပဋိပက္ခတော်တော်ကိုပြင်းပြထန်တာဖြစ်နေအခုကသူတို့နှစ်ယောက်ဖယ်လို့တကယ်ငါးတည်းအတွင်းမှာတင်ပထမဆုံးအချိန်သူတို့နှစ်ယောက်တွေ့တယ်မိုဒီနဲ့နရင်ဒရာမိုဒီနဲ့ရှီဂျင်ဖင်နဲ့တွေ့ကြတယ်တွေ့ကြပြီးတော့သူတို့နေစားမှာစီးရင်ဆိုင်မှုပေါ်လေ military confrontation ဖြစ်နေလေးနှစ်လောက်ရှိပြီအဲ့တော့ငါတို့ပြင်ရင်ရအောင်ဆိုတော့ပြောတယ်ဆိုတော့ဒီကတဆင့်အိန္ဒိယနဲ့တရုတ်တင်းမာမှုကပူပြီးရောပါသွားနိုင်လို့ပြောတယ်ဒါပေမဲ့လည်းပဲဒီအိန္ဒိယကဟိုအထက်မှာလည်းပါလေကော့ချ်မှာလည်းပါတယ်ဆိုတော့အဲ့ဒီကစားနဲ့ပတ်သက်ပြီးတော့ညီရထင်ရတော့ခဲအောင်ပဲလို့ပြောကြပါတယ်ဒါပေမဲ့အဲဘယ်လိုဖြစ်လာမလဲဆိုတော့နောက်ထပ်သီးတွေပါတွေမှာပါလာမှာဖြစ်ပါတယ်အချိန်နဲ့အဲ့ဒါကြည့်ရမှာဖြစ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ
်ပါပြီ
အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်ဦးကျော်စန္ဒနဲ့မမသစင်အောင်တို့ဆွေးနွေးတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကနေပြီးတော့လွတ်လပ်တဲ့အာရှအသံ RFA မြန်မာပိုင်းနဲ့ပူးပေါင်းပြီးတော့လူထုမိတ်ဆွေရုပ်သံအစီအစဉ်ကိုဂျိုဒုဆလောင်းကနေ24နာရီတင်ဆက်နေပါတယ်ကျမတို့ခု VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအစီအစဉ်ကိုလည်းဒီလိုင်းတိုမီတာ19 kHz 15653ည၊လိုင်းတိုမီတာ25 kHz 11803ည၊လိုင်းတိုမီတာ32 kHz 9335၊လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုတော့ဂျန်စီအစီအစဉ်ကိုကြည့်ရှုကြရအောင်ပါ။ကဘာမှာအချိန်ဟွာကြီးမားတဲ့ Oxford တက္ကသိုလ်ဆိုတဲ့နာမည်ကိုကြားလိုက်တာလို့ကြားလိုက်ရင်နဲ့လန့်သွားမဲ့အစားကိုကိုကိုယုံကြည်မှုအပြည့်နဲ့ပညာတော်သင်စုတွေရဖို့စ조사ပြီးရှောက်ကြည့်တင်တယ်လို့လက်ရှိ Oxford တက္ကသိုလ်မှာပညာသင်ကြားနေတဲ့မတ်ဂျီတာဆွေက VOA ကိုပြောပါတယ်သူကပညာတော်သင်စုအပြည့်ရထားပြီးတော့စီးပွားစီမံခန့်ခွဲမှုမဟာဘွဲ့ MBA ကိုတက်နေသူပါကဘာထိတ်တန်း Oxford မှာပညာတော်သင်စုအပြည့်ရဖို့သူဘလို့စ조사ခဲ့တယ်လဲဆိုတာကိုဂျန်စီပြိသက်တွေအတွက်မက်ခန်လေးကနေပြီးတော့မေးမြန်းတင်ဆက်ထားပါတယ
်။ Hey ဂျန်စီတို့ချင်ရောက်ပြန်ပြီနော်ဂျန်စီတို့ကဘာထိတ်တန်းတက္ကသိုလ်ကြီးဖြစ်တဲ့ Oxford တက္ကသိုလ်မှာပ င်ညာတော်တင်စုရဖို့အတွက်ဘယ်လိုကြိုးစားတင်လဲဆိုတာကိုအဲ့ဒီမှာကြောင်းတက်နေတဲ့မြန်မာလေးတယောက်နဲ့စကားပြောထားတယ်
ကျမနာမည်ကအေဂျီတာဆွေပါအခုလောလောဆယ်ဒီအောက်ဆော့တက္ကသိုလ်မှာ MBA ကို full time ကို full ride scholarship နဲ့သင်နေပါတယ
်ဂျင်စီတို့ဒီစီးပွားစီမံခန့်ခွဲမှုမဟာဘွဲလို့ခေါ်တဲ့ MBA ဘွဲကများသောအားဖြင့်ကတစ်စိတ်တစ်ပိုင်းပညာတော်တင်စုပဲပေးတတ်ကြတာလीဒါပေမဲ့ဒီကဘာကျော်အောက်ဆော့တက္ကသိုလ်ကဒီပညာတော်တင်စုအပြည့်ပေးတယ်ဆိုတော့သူကဘလို့ပညာတော်တင်စုအမျိုးအစားကိုရထားတာလေ
ဟိုဒီ Videnfeld Hoffman Scholarship ပေါ့เนาะအတောကတော့ WHD လို့ခေါ်တယ်အဲ့ဒါသူတို့ပေးနေတာတော့15နှစ်လောက်ရှိပြီပေါ့เนาะဒီ Oxford မှာဟို Post Graduate Master သင်တဲ့ကျောင်းသားတွေကိုပေးတယ်တစ်နှစ်ကိုအယောက်30လောက်ပေးတယ်ပေါ့เนาะလွန်ခဲ့တဲ့15နှစ်အတွင်းမှာတော့သူတို့ပေးခဲ့တာ450နိုင်ငံပေါင်း100လောက်ရှိပြီရှင
်ဒါကဘလို့ပညာတော်တင်စုအမျိုးအစားလေဒီပညာတော်တင်စုကနေပြီးတော့ဘလို့အခွင့်အလမ်းတွေရနိုင်လေ
အဲ scholarship ပို့ရပြီဆိုရင်တော့ဟိုဘာသာမရွေးပေါ့နော်ဟိုဘာသာအကြောင်းလားကအပြည့်ရမယ်ပြီးတော့နောက်တစ်ခု living allowance ပေါ့နော်အဲ့ဒါလည်းပေါင်2000လောက်ရမယ်ပြီးတော့ဒီဟို visa J ဒီဟို insurance လေးလက်မှတ်စိတ်တွေလည်းရမယ်ပြီးတော့နောက်တစ်ခုပေါ့နော်ညီမအထူးသဖြင့်ဟိုတခြားဟာတွေနဲ့မတူအရန်ကြိုက်တဲ့ဟာဒီ leadership program မှာပါတယ်ပေါ့နော် leadership program မှာဆိုရင် business challenge ပါတယ်ဒီကိုကိုဟော့ကန်တွေနဲ့ပဲလုပ်ရတယ်ဟာပြီးတော့နောက်တစ်ခုကကျတော့ဒီ moral philosophy ပေါ့နော်ဟိုခေါင်းဆောင်တယောက်ဖြစ်တဲ့ဆိုရင်ဘယ်လိုမျိုးကျင့်ဝတ်နဲ့ညီညီလုပ်ရမလဲဆိုတာအဲ့ဒီအတွက်ကိုစဉ်းစားဖို့ moral philosophy ကလည်းတစ်နှစ်လုံးသွားရတာပါတယ်ပြီးတော့ဒီ Oxford Union မှာလည်းဒီ debate ပေါ့အဲ့ဒါမျိုးပြောရတဲ့ဟာမျိုးပါတယ်အဲ့ဒါဆိုတကယ်ဟိုကမ္ဘာရဲ့ခေါင်းဆောင်နေလာတဲ့နေရာလေအဲအကြောင်းကားတွေပြောရမယ်ဟာပါတယ်ပြီးတော့ activity တွေလည်းပါတယ်ပေါ့နော်အဲ့ဟာအတွက်အရန်ကြိုက်တယ်အကြောင်းကားအပြင် full scholarship အပြင်ရော
စစပေါင်းဘယ်နှဘာသာလောက်ကများပညာတော်သင်စုတွေပေးနေလဲဒီပညာတော်သင်စုအကြောင်းကိုဘယ်နေရာမှာသွားပြီးတော့လေ့လာလို့ရနိုင်လဲ
ခါလေးကြလည်း20ကျော်ကျော်တစ်ခါလေးလည်း30ကျော်ကျော်သူတို့ဒီ funding ရတဲ့ပုံမှာလည်းမူတည်တယ်ပြီးတော့သူတို့ဒီចောင်းသားရဲ့ profile ကိုလည်းဘယ်လောက်ကြိုက်တယ်ဆိုတာအပေါ်မှာမူတည်တယ် international ဘာလို့လဲဆိုတော့ပုံမှန်ဆိုရင်ပေါ့နော်နှစ်တိုင်းကို MBA ကို2ယောက်3ယောက်လောက်ပေးတယ်ဒီနှစ်ကျတော့ဘာလို့လဲမသိဘူး5ယောက်တောင်ပေးတယ်ပေါ့နော်ဆိုတော့အဲ့ဒါကိုယ့်ရဲ့ profile ပုံမှာလည်းမူတည်တယ်ပေါ့စုစုပေါင်း43ဘာသာပေးတယ်ရှင်ဟိုဒီပေးတဲ့ဘာသာတွေတော့ဒီ Oxford website မှာလည်းကြည့်လို့ရပါတယ်ဒါပေမဲ့သူတို့တော်တော်များများပေးတယ်ဟိုအထူးသဖြင့်ဒီ MBA ဆိုပေါ့နော်ဒီ development scholarship တွေဆိုမပေးဘူးလေပေးရဆိုရင်လည်းចောင်းလာကရေ၄ပုံ2ပုံလောက်ပဲပေးရအောင်เนาะဒီ scholarship ကတော့ MBA လည်းပေးတယ်အာဘယ်နေရာမှာသွားကြည့်လို့ရမလဲဆိုရင်ဒီ Oxford တက္ကသိုလ် website မှာလည်းကြည့်လို့ရမယ်ဒီ scholarship နာမည်ကိုရိုက်ထည့်လိုက်တာနဲ့သူရဲ့ဒီ scholarship website နေရာမှာလည်းသွားကြည့်လို့ရမယ်ပေါ့เนาะပြီးတော့သူတို့နှစ်တိုင်းမေးတဲ့မေးခွန်းတွေကလည်းဒီ essay အတွက်ကဒီဟာဒါပဲဆိုတော့ကိုမလျှောက်ခင်ရှောက်ဖို့စိတ်ဝင်စားရဆိုရင်နောက်မှာပဲနှစ်နှစ်သုံးနှစ်လောက်ကကြိုးပြီးတော့ကြည့်ပြတော့ပြင်ဆင်ထားလို့ရပါတယ်
ဒီမှာငငယ်ကလူနေနေနေနဲ့အောက်ဆိုတက္ကသိုလ်နေရာကနေပြီးတော့ပညာတော်တင်စုတွေရဖို့အတွက်ဘယ်လိုပြင်ဆင်ထားတင်လဲဆိုတာကိုလည်းအကြံပေးထားတယ်
ဒီမှာတော့မြန်မာနိုင်ငံကလူတွေဆိုရင်ပေါ့နော်ဈေးရမ်းကြီးတယ်လေကိုဟိုဝင်ဝင်နဲ့ကိုတက်မယ်ဆိုရင်ဟာမလွယ်တော့ဘူးပေါ့နော်တော်တော်များများလည်းဒီ scholarship အပြည့်လောက်ရမှာနေထိုင်ဈေးရမှာပဲလာနိုင်မယ်ဆိုတော့အဓိကဒီရှောက်တဲ့လူတွေအကုန်လုံးကလည်းအရေးချင်းရှိတဲ့လူတွေပဲဆိုတော့သူများထက်နေနဲ့တာနေမှဖြစ်မယ်ပေါ့နော်အဓိကကတော့ဒီ scholarship အတွက်ကောတခြား scholarship တွေအတွက်ကောဘယ်လိုမျိုးဟာမျိုးသူတို့လိုချင်လဲဆိုရင်ကိုတက်တဲ့ဘာသာရပ်နဲ့ကိုရေရှည်မှာလုပ်မဲ့အလုပ်နဲ့တခြားခြားရှင်းနေရမယ်ပေါ့နော်သူများဟို MBA တက်လို့ကို MBA တက်တယ်ဆိုရင်တော့ထက်မယ်ထင်တယ်ပြီးတော့နောက်တစ်ခုကကျတော့ဒီကိုလုံးတဲ့အလုံးနဲ့ဒီကိုနေထိုင်တဲ့ပတ်ဝန်းကျင်မှာဘလို့အကျိုးပြုမလဲပေါ့နော်အဲ့ဒါမျိုးလည်းရှင်းရှင်းလင်းလင်းပြောနိုင်ရမယ်ပြီးတော့နောက်တစ်ခုကကျတော့ဒီဘလို့လူမျိုးတွေကိုသူတို့ပေးခြင်းလဲ requirement ကဘာတွေရှိလဲဆိုတာလဲပေါ့နော်မလျှောက်ခင်အနည်းဆုံး6လလောက်မှာတရားသိဖို့လိုတယ်လေဘာလို့လဲဆိုတော့တချို့ဆောင်ပွဲဖြေရမယ် GMAT တို့ essay ရေးရမယ် reference letter တောင်းမယ်ဆိုတာနေချင်းညချင်းထားလို့လို့မရဘူးပေါ့နော်အဓိက scholarship ရမယ်ဆိုရင်လိုချင်တယ်ဆိုရင်အဲ့ဟာတွေ research တွေချာချာလုပ်ပါပြီးတော့ရခဲ့တဲ့လူတွေကိုလည်းမေးပါပေါ့နော်မေးတဲ့လူတွေကတော့ညီမတို့ရောလည်းသူများကိုမေးခဲ့ရတာပဲလေတတိချာချာပြောပြီးဖြေပေးကြပါတယ်ဟုတ
်ကဘာထိတ်တန်း Oxford တက္ကသိုလ်မှာကျောင်းတက်ချင်နေတဲ့လူငယ်တွေအတွက်သူကအခုလိုပဲအားပေးစကားပြောထားသေးတယ
်ဒီ Oxford ဆိုရဲ Cambridge ဆိုရဲဟိုနမဲကြားလိုက်တာနဲ့မလန့်သွားနဲ့ပေါ့နော်အဓိကဟိုမလျှောက်နဲ့ဆိုတာဘာလို့မှပြောတာမဟုတ်ဘူးကိုယ့်ကိုပြောနေရလေအဲ့တော့ယုံကြည်ကြည်နဲ့ဒါလျှောက်ပါလို့တေချာလျှောက်ပေါ့နော်တခါလေကြာရင်ဒီ essay မေးခွန်းတွေစာပေပွဲဘာညာလို့ရအမှတ်တွေဆိုတော့ကြည့်လိုက်ရင်လေတခါကြာရင်လန့်သွားတယ်ပေါ့နော်ဟိုမလန့်နဲ့လန့်မယ်ဆိုရင်လည်းခဏလေးနေဒါပေမဲ့ပြီးကြရင်ပြန်လာပြီးလျှောက်ပါလို့ပြောချင်ပါတယ
်ကဲဂျန်စီတို့ကြီးအခုဆိုလို့ရှိရင်ဒါကဘာထိတ်တန်းတက္ကသိုလ်ကြီးမှကြောင်းတက်နေတဲ့မြမငယ်လေးကသူဘလိုမျိုးဒီ scholarship အပြည့်အဝနဲ့ကြောင်းတက်ခွင့်ရဖို့အတွက်ကြိုးစားခဲ့တယ်ဆိုတာကြားခဲ့ကြရတာเนาะဂျင်စီစီစဉ်ကိုအားပေးနေတဲ့ပရိသတ်တွေကိုလည်းအရင်ပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီမှာလည်းအစီအစဉ်ကောင်းတွေရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะ
ဒါကတော့မက်ကင်လီတင်ဆက်တဲ့ဂျန်စီအစီအစဉ်မှာအခုဆက်လက်နားဆင်ကြည့်ရှုရမယ့်တပတ်အတွင်းအားကစားသတင်းအစီအစဉ်မှာတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချင်းမြင့်တဲ့ရွှေဘောလုံးစုပေးပွဲအကြောင်းနဲ့မန်ချက်စတာယူနိုက်တက်အသင်းနီးပြအပြောင်းလဲစတဲ့သတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါရရှင်
ပြင်းထန်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ဘယ်လွန်နော့ရွှေဘောလုံးစုပေးပွဲကိုတော့ပြည်နိုင်ငံဖဲရ်မြို့မှာတက်လာနေကကျင်းပခဲ့ပါတယ်2024ခုနှစ်အတွက်အမျိုးသားဘက်ကတစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့စပိန်နဲ့မန်စီးတီးကွင်းလည်လူရိုဒရီကရရှိသွားခဲ့ပါတယ်ရိုဒရီဟာပြီးခဲ့တဲ့ယူရို2024ယူရောပါဖလားမှာစပိန်နဲ့ဘုံဆွဲတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့သလိုမန်စီးတီးအသင်းပရီးမီးယားလိဂ်ဖလား၄နှစ်သက်တမ်းရတဲ့နေရာမှာလည်းအရေးပါတဲ့ကစားသမားဖြစ်တာကြောင့်Real Madrid အသင်းက Brazil တိုက်စစ်မှု Vinicius Jr. နဲ့ England ကွင်းလလူ Jude Bellingham တို့ကိုကြော်ဖြတ်ပြီးတော့ရရှိသွားခဲ့တာဖြစ်ပါတယ်။အခုလို Rodri Ballon d'Or ဆုရရှိသွားတဲ့ပတ်သက်ပြီးတော့ Soccer Follow ဂျာနယ်အင်တာဗျူးကိုကြော်မျိုးဟန်ကတော
့ Rodri က Ballon d'Or ဆုကိုရသွားတော့ကအကောင်းဆုံးဆက်ဆောင်နိုင်တယ်ဆိုတဲ့အမြင်ပေါ်မှာဘောလုံးကြီးကတုံးသက်သူတွေကရွေးချယ်လိုက်တဲ့အနေထားပေါ့။အဲသူတို့နှစ်ယောက်ကို Vinicius နဲ့ Rodrigo နိုင်ရှင်မယ်ဆိုရင်ကျွန်တော်အမြင်တော့နိုင်ငံအသင်းပေါ်မှာဆွမ်းဆောင်မှုအပိုင်းကွာခြားသွားတယ်လို့မြင်တယ်အဲ Brazil အသင်းပေါ်မှာ Vinicius ဆွမ်းဆောင်မှုကအားနည်းသွားပြီးတော့ Rodrigo ဆွမ်းဆောင်မှုကနိုင်ငံအသင်းစပိန်အသင်းပေါ်မှာချန်ပီယံဖြစ်တဲ့အထိကိုဆွမ်းဆောင်နိုင်ခဲ့တဲ့အတွက်ကြောင့်မလို့ဒါ Rodrigo ရွေးချယ်တာကအကောင်းဆုံးအသင့်မြန်ဆုံးလို့ကျွန်တော်တို့မြင်တယ်ခင်ဗျ Vinicius ကအချံပြန်လိပနောက်စုကူးခဲ့ပေမဲ့ရိုဒရီကစပိန်နဲ့အတူယူရိုကိုစုကူးတဲ့အခါမှာအကောင်းဆုံးကစားသွားနိုင်တဲ့ကစားသမားတစ်ဦးဖြစ်နေတယ်။မန်စီးတီးနဲ့မှလည်းသူကခွင့်ရအကောင်းဆုံးဘောလုံးသမားဖြစ်နေတယ်။ဘောလုံးကဟိုဇာဗီလိုမျိုးကစားနိုင်တဲ့ကစားသမားမျိုးလိုဖြစ်နေတဲ့အတွက်ကြောင့်မလို့အကောင်းဆုံးဘောလုံးသမားကိုရွေးချယ်လိုက်တယ်လို့ကျွန်တော်တို့မြင်တယ်ခင်ဗျ။
မျိုးသမီးဘက်ကတနင်္လာအကောင်းဆုံးဘောလုံးသမားဆုကိုတော့စပိန်နဲ့ဘာစလိုနာကစားသမားအိုက်ထမ်မာဘွန်မာဒီကရသွားပါတယ်။ဒါဟာဘွန်မာဒီအထွတ်တော့ရွှေဘောလုံးဆုကိုနည်းနည်းစရိုက်ရတာလည်းဖြစ်ပါတယ်။မျိုးသမီးဘက်မှာတနင်္လာအကောင်းဆုံးနီးပြဆုကိုတော့ချယ်လ်ဆီနီးပြဟောင်းလည်းဖြစ်တဲ့လက်ရှိအမေရိကန်မျိုးသမီးအသင်းရဲ့နီးပြအမ်မာဟေးစ်ကရသွားပါတယ်။အမ်မာဟေးစ်ကတော့ဘောလုံးဘွဲ့ရှိနေတာကြောင့်ဒီဆုကိုတက်ရောက်ယူနိုင်ခဲ့ခြင်းမရှိခဲ့ပါဘူး။ဒီနေ့မှာအမျိုးသားဘက်ကအကောင်းဆုံးနီးပြဆုကိုတော့ပြီးခဲ့တဲ့ဘောလုံးရာသီမှာ Real Madrid အသင်းကို Champions League နဲ့ La Liga ဖလားတွေကိုယူပေးခဲ့တဲ့ Ancelotti ကရသွားခဲ့ပါတယ်။ဒါပေမဲ့ Ancelotti လည်းဒီဆုကိုတက်ရောက်ယူခဲ့ခြင်းမရှိခဲ့ပါဘူး။ဒီနေ့တော့အကောင်းဆုံးဘောလုံးသမားဆုရွေးချယ်တဲ့နေရာမှာ Real Madrid တိုက်စစ်မှု Vinicius Jr. ကိုမရွေးဘဲ Spain ကွင်းလလူ Rodri ရသွားတယ်ဆိုတဲ့သတင်းပေါက်ကြားသွားပုံရတဲ့အတွက် Real Madrid အသင်းကကစားသမားတွေရော Ancelotti ပါဒီဘက်ကိုမတက်ရောက်ခဲ့ကြပါဘူး။ Ancelotti ကတော့ဒီနေ့အတွက်အကောင်းဆုံးဘောလုံးသမားဆုကိုတော့Vinicius Jr. ရမယ်လို့ယုံကြည်ကြောင်းပြီးခဲ့တဲ့ရက်ပိုင်းတွေမှာပဲပြောထားပါသေးတယ်။အခုနှစ်အတွက်ဂိုးအများဆုံးသွင်းတဲ့ God Muller ဆုကိုတော့ England တိုက်စစ်မှု Harry Kane နဲ့ပြင်သစ်တိုက်စစ်မှု Kylian Mbappe တို့ပူးတွဲရရှိခဲ့ပါတယ်။ဒီနှစ်အတွက်အကောင်းဆုံးလူငယ်ဘောလုံးသမားဆုကိုတော့ Barcelona နဲ့ Spain တိုက်စစ်မှု Lamine Yamal ကရရှိသွားခဲ့ပါတယ်ခင်ဗျာ။မန်ချက်စတာယူနိုက်တက်အသင်းကတော့ Eric Ten Hag ကိုနီးပြဖြစ်ကနေဒဏ္ဍာရီမှာထုတ်ပယ်လိုက်ပါပြီ။ Man U အသင်းဟာတနင်္ဂနွေနေ့ကဝက်ဆမ်စင်နဲ့ကစားတဲ့ပွဲမှာ၂ဂိုးတကိုးနဲ့ရှုံးပြီးတဲ့နောက်နောက်တစ်ရက်မှာပဲဒဏ္ဍာရီကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာဖြစ်တယ်လို့အသင်းကနေကြေညာပါတယ်။ Man U အသင်းဟာဒီနေ့ Premier League ဘောလုံးရာသီမှာ၃ပွဲနဲ့၂ပွဲသီး၄ပွဲရှုံးဆက်တမတ်ပဲရပြီးတော့အဆင့်ဆက်လေးမှာရပ်တည်နေတာကြောင့် Premier League တမိုင်းတစ်လျှောက်မှာအသင်းဟာအဆိုးဝါးဆုံးရာသီအဆအရလက်တွေနဲ့ကြုံနေရတာဖြစ်ပြီးတော့နောက်ဆုံးမှာတန်နက်နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။တန်နက်ကိုထုတ်ပယ်လိုက်တာနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံကမယ်ယူပရိသတ်တွေရဲ့အမြင်တွေကရောဘယ်လိုရှိပါသလဲ
Quite surprised. I mean, if you saw the West Ham game.
နည်းနည်းတော့အံ့ဩမိပါတယ်။ West Ham ရဲ့ပွဲကိုကြည့်မယ်ဆိုရင်ကျွန်တော်တို့ကစားတာမဆိုးပါဘူး။ကောင်းပါတယ်။ဒါပေမဲ့လည်းဘောလုံးပွဲမှာကလည်းရလက်ကအရေးကြီးတာဆိုတော့တိတ်တော့လည်းအံ့ဩစရာမရှိပါဘူး။ West Ham ပွဲမှာတော့ကျွန်တော်တို့ကစားပုံကောင်းပါတယ်။
Yeah, I think it was time to be honest.
မန်တိုင်းပြောရင်တော့ဖြုတ်သိမိလို့ကျွန်တော်ထင်ပါတယ်။သူ့အတွက်တော့စိတ်မကောင်းပါဘူး။ဒါပေမဲ့အသင်းရဲ့ခြေရမကောင်းပါဘူး
။ I'm very glad that he's been sacked because we've been performing below par.
ကျွန်တော်တို့ခြေစွမ်းမပြနိုင်တာတော့ကြာနေပြီဆိုတော့သူ့ကိုနီးပြဖြစ်ကနေထုတ်လိုက်တဲ့အတွက်ကျွန်တော်အယံပျော်ပါတယ်။အခုချိန်ကအသည့်အင်သည့်အမြင်သည့်နဲ့အသင်းကိုပြန်ဆရမယ့်အချိန်ပါ။
အဲ့ဒါကိုထုတ်လိုက်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘောလုံးကျွမ်းကျင်သူတွေနဲ့ဝါသနာရှင်တွေရဲ့အမြင်တွေကိုလည်းမေးကြည့်ထားပါဗျာ ။စောကဘောလိုဂျာနယ်ရီဒါချုပ်ကိုကျော်မျိုးရံကတော
့ဝက်ဆန်ကိုရှုံးတဲ့အချိန်မှာတော့ကွန်ဘေးအနာပိုင်းတွေကဘလို့မှပြီးမကန်နိုင်တော့ပဲနဲ့တန်ဟောက်ကိုထုတ်ပေးလိုက်တယ်။အစောမှန်လားမှားလားဆိုတော့အမှန်ကန်တဲ့ဆုံးဖြတ်ချက်လိုပဲထင်တယ်။ကိုဘဲပရီးမီးယားလိကိုဘဲကစားအပြီးပါအဆက်14နေရာရက်တည်တည်တယ်ဆိုတော့မန်ယူနေတဲ့ဘလို့မှလက်ခံနိုင်လို့မရတော့ဘူး။တမိုင်းတစ်လျှောက်အစိုးရသောရက်တည်မှုလည်းဖြစ်လာတယ်။ဒါကြောင့်တန်ဟောက်ကိုသူတို့ထုတ်ပေးလိုက်တယ်။တန်ဟောက်ကနီးစနစ်ပိုင်းတွေဘလို့ပဲကောင်းပါစေ။ဒါပေမဲ့တကယ်တမ်းကျတော့ရက်လက်ပိုင်းကဟိုပဲမိပြရဲ့ပုံမှာတည်ရောက်မှုရှိတယ်လို့ကျွန်တော်တို့မြင်တယ်။ဟာမိပြရဲ့ကဘလောက်ပဲနီးစနစ်ပိုင်းကောင်းကောင်းပြဟိုရက်လက်ပိုင်းမကောင်းဘူးဆိုရင်တော့ထုတ်ပေးခံရမှာပဲ။အဓိကကဗျာမန်ယူကတန်ဟက်ကထက်မှာတိုက်စစ်ပိုင်းကမတိုးတက်တော့ခက်စစ်ပိုင်းကောင်းလားဆိုတော့လေခက်စစ်ပိုင်းကလည်းမတိုးတက်တော့အဲပြဿနာတွေနဲ့အတူလူဝယ်မှုပိုင်းတွေမှာအားနည်းတဲ့အတွက်ကြောင့်မျိုးတန်ဟက်ကဟိုထုတ်ပယ်တဲ့နည်းပြတူဦးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဒါခါနောက်ထပ်ဘောလုံးဝန္ဒနာရှင်တူဦးဖြစ်တဲ့ကိုဖေမောင်ထက်ကလည်းအခုလိုပြောပါတယ
်တကယ်တော့မန်ချက်စတာယူနိုက်တက်ကသူ့ရဲ့ identity နဲ့ကတ်ချော်ပါနော်တန်ဟက်အောက်မှာပျောက်နေတာကြာပြီဗျာနောက်ပြီးတန်ဟက်လက်အောက်မှာကစားသမားတွေရဲ့ဒီစိတ်သက်ပန်းဆိုင်ရာလဲအောက်ကိုကျနေတာတွေ့ရအသင်းကပတိန်ဘရူနိုဖာနန်ဒက်စ်ကိုနိုင်ကသူ့ရဲ့စိတ်သက်ကယော့ရီယော့ရီဖြစ်နေတချို့ပွဲတွေမှာတွေ့ရတယ်ဗျနောက်ပြီးဟိုနီးပြတန်ဟက်ကဟိုပွဲပြီး post match interview တွေမှာလဲသူကဟိုတော့လုပ်ပြီးပေါ့နော်ဒီအပြစ်တွေအသင်းရဲ့အပြစ်တွေပိုင်းနေရာတွေကိုသူကပြောလို့မရှိဘူးဗျသူ့အပြစ်ကိုလည်းဝန်မခံတာကိုတွေ့ရတယ်ဗျနောက်ပြီးသူရဲ့ဒီသူ့ရဲ့ transfer 3,800မှာလဲဟို Lisandro Martinez တယောက်တော့ပဲဟိုကောင်းကန်းကန်းဟိုအကျိုးဖြစ်မြောက်တာတွေ့ရတယ်ဗျ Anthony ကတော့တကယ်ကိုဟိုတန်းတရားကျော်ဟိုဆုံးဟိုအလကားသုံးလိုက်လို့ဖြစ်သွားတယ်ဗျသူကြတော့နောက်အမှားတစ်ခုကတော့သူခြေစွမ်းမပြနိုင်ပဲဟိုကစားသမားတွေကိုသူကဟိုအများနဲ့3-3နေတာလဲတွေ့ရတယ်ဗျ Fernandez ကိုယ်တိုင်လည်းပါပါတယ်နောက်ပြီးတော့ဒီ Marcus Rashford နဲ့ Diego Dalot တို့ခြေစမ်းပြနိုင်တာတော့သူကစက်တိုက်သုံးနေတာမျိုးတွေ့ရတယ်။ Man to man management တွေမှာရန်ညံ့လာအဲဒါတွေအားလုံးပေါင်းဆက်ပြီးတော့ဒီအနှစ်အစပိုင်းမှာစက်တိုက်ဟိုရလက်တွေဆိုးနေတာသူအခုလိုမျိုးစောစောစီစီထွက်သွားဖို့အတွက်ဖြစ်စေတာပေါ့နော်
။ Man United ကတော့တန်တဲ့နေရာမှာအစားထိုးဖို့အတွက်နီးပြတ်မရခင်မှာလက်ထောက်နီးပြတ်ဖြစ်တဲ့ Nestor Rice ကိုယာယီနီးပြတ်ဖြစ်ခံထားပါတယ်။ဒါပေမဲ့အခုနောက်ဆုံးသိရသလောက်ကတော့မေယူကစပေါ်တင်းလစ်ဘွန်နီးပြရူဝင်အမိုရင်းကိုနီးပြအဖြစ်ခန့်ဖို့စပေါ်တင်းအသင်းနဲ့ရောအမိုရင်းနဲ့ပါသဘောတူညီမှုရသွားပြီဖြစ်တယ်လို့စပေါ်တင်းဘက်ကအင်ကာနေမှာအတည်ပြုပါတယ်ယူနိုက်တက်အနေနဲ့အမိုရင်းကိုခေါ်ဖို့အတွက်စာချုပ်ဖြတ်သိမ်းကနေနဲ့ယူရိုဆက်တန်းပေးရမှာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်နေတဲ့တပတ်အတွင်းအားကစားသတင်းအစီအစဉ်မှာအခုတော့သတင်းချင်းချုပ်ကိုမက်ခင်လေးကပြောပြမှာပါရှင
်မြန်မာနိုင်ငံမှာပြည်ပခါနဲ့လက်နက်ကိုင်တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေမယ်ဆိုရင်လူရည်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘီရှော့ကမနေ့ကကုလသမဂ္ဂအထွေထွေညီလာခံတက်တရားကော်မတီအစည်းအဝေးမှာပြောလိုက်ပါတယ်မြန်မာအရေးမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအနေနဲ့အရှုံးအနိုင်အပိသက်အပြက်ဖြက်ရေးဆိုတဲ့စိတ်ဓာတ်နဲ့လုံနေတာတွေကိုဆွန့်လွတ်ပြီးတော့လက်ရှိအခြေအနေကိုကြော်လွှားဖို့လိုတယ်လို့လည်းအထူးတန်တမန်ဂျူလီဘီရှော့ကပြောထားပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်းမကြီးဦးကျော်မိုးထွန်းကတော့မြန်မာပြည်ပခါရဲ့ဇင်းမြစ်ဟာစစ်အာဏာရှင်စနစ်ဖြစ်ပြီးတော့တရမဝင်အာဏာသိမ်းထားတာစစ်တပ်ရဲ့ပြစ်မှုကျူးလွန်တာမှန်သမျှအရေးယူရာမျိုးမရှိဘဲပြစ်ဒဏ်ကင်းလွတ်ခွင့်ပေးထားတာတွေကြောင့်ဖြစ်တယ်လို့မနေ့က89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာတုံ့ပြန်ပြောသွားပါတယ်။အမေရိကန်မှာရွေးကောက်ပွဲတွေကျင်းပဖို့ရပ်ပိုင်းသာလိုတော့တဲ့အချိန်မှာသမ္မတလောင်းတွေဖြစ်ကြတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်စ်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ဟာတွန်းအားပေးမဲဆွယ်စည်းရုံးမှုတွေလုပ်နေကြပါတယ်။ပြိုင်ဆိုင်မှုပြင်းထန်ပေမယ့်ပြည်နယ်ခုနှစ်ခုတွေကတစ်ခုဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်မှာ Republican Party သမ္မတလောင်း Trump ကမဲဆွယ်ပွဲကျင်းပခဲ့သလို Democratic Party ကိုယ်စားလှယ်လောင်းဖြစ်တဲ့ Harris ကတော့အင်ဖြူရော်နဲ့မလှမ်းမကမ်း Washington DC မှာမနေ့ညပိုင်းကမိန့်ခွန်းပြောခဲ့ပါတယ်။ဒုသမ္မတ Harris ရဲ့မိန့်ခွန်းမှာတော့သမ္မတဖြစ်တဲ့အခါလုပ်ရမယ့်ကိစ္စတွေကိုစရင်ပြုစုပြီးလူမှုဘဝတိုးတက်ရေးအတွက်လှုံ့ဆော်မယ်လို့ဂရိပြုခဲ့တဲ့တစ်ချိန်တည်းမှာပဲ Trump ကတော့သူ့ကိုယ်သူသားအာရုံစိုက်ပြီးသမ္မတတက်တန်းကိုရန်သူစင်းနဲ့စတင်ဖို့ပြင်ဆင်နေတယ်လို့ဝေဖန်ခဲ့ပါတယ်ရှင်။
ကျေးဇူးတင်ပါတယ်ရှင်ဗုဒ္ဓဘုနေညာချမ်းအတွက်တရင်ချင်းချုပ်ကိုမခင်လေးကပြောပြသွားတာပါဒီကနေ့ညာပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ္မာပါရှင်အတန်ဖက်အင်ဂျင်နီယာကတော့ရှောင်းကန်ချမ်းပါရုပ်တံအင်ဂျင်နီယာကတော့ရောဘတ်ဘက်စ်ဖြစ်ပါတယ်ဗုဒ္ဓဘုညာချမ်း VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့ကမ္ဘာထလွားကပရိသတ်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ BND ရဲ့အသွေးတွေကနေလည်းကင်းဝေးကြပါစေရှင်ကျမအကျဉ်းနိုင်ပါThis program has